to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2019ခုနှစ်ဒီဇင်ဘာလ23ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နှာဆင်နိုင်ပါတယ်ရှင်ကျွန်မအင်ဂျင်နိုင်ပါ
ကျွန်တော်ကတော့ဇောင်းလိုက်ပါခင်ဗျာဒီမနက်မှာထုတ်ခြားတဲ့သတင်းတွေကတော့အိန္ဒိယမှာအငင်းပွားပွဲနိုင်ငံသားဥပဒေကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကြောင့်အနည်းဆုံးလူ23ဦးသေဆုံးခဲ့ပြီဖြစ်ပါတယ်အီရတ်မှာဝန်ကြီးချုပ်အစ်စ်ကိုရွေးချယ်မဲ့ကန့်သက်ချိန်မတိုင်ခင်ထောင်နဲ့ချီတဲ့ပြည်သူတွေချစ်တဲ့ဆန္ဒပြခဲ့ကြပါတယ်။ကရင်နှစ်တစ်ကူနေ့အထိမ်းအမှတ်အဖြစ် KNU ကရင်မျိုးသားအစည်းအရုံးကထုတ်ပြန်တဲ့ကြေညာချက်မှာတိုင်းရင်းသားတွေကိုယ်ပိုင်တန်းတူခွင့်ရရှိဖို့တောင်းဆိုထားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုညာဝင်းအောင်နဲ့တင်ပြပေးသွားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ကမ္ဘာတစ်ဝှမ်းမှာဒုက္ခသည်တွေရှေ့ဆက်ပညာသင်ကြားနိုင်ရေးအတွက် qualification passport အစီအစဉ်ကိုကုလသမဂ္ဂ UNESCO အဖွဲ့ကြီးကတိုးချဲ့ဆောင်ရွက်နေကြောင်းပြောကြားလိုက်တာနဲ့ပတ်သက်လို့သတင်းအစီအစဉ်နောက်ပိုင်းမှာကြားဖို့ရှိပါတယ်။အဲဒီနောက်မှာတော့
ကိုကျွန်တော်တို့2016ကနေ2021ကို NESB ဆွဲပြီးတော့ account ထဲပေါ်နေတာကတော့ကျွန်တော်တို့ရဲ့ပညာရေးပေါ့။အဲဒီပညာရေးအောင်မြင်ဖို့ကျွန်တော်တို့လွတ်တော်ဘက်ကနေပြီးတော့ဟိုဝန်ကြီးဌာနကိုဥပ
ဒေဒါကတော့ပြည်သူ့လွှတ်တော်ပညာရေးမြင့်တင်မှုကော်မတီဥက္ကဋ္ဌဒေါက်တာတင်အောင်နဲ့တွေ့ဆုံမျိုးမြန်းထားတဲ့မြမရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါမြမပြည်ကပေးစာဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ထူးခြားစံပြကမ္ဘာသတင်းများစာရာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင်။
ဆန္ဒပြပွဲတွေမလုပ်ကြဘူးအစိုးရကတားမြစ်နေတဲ့ကြားကပဲအငင်းပွားပွဲအိန္ဒိယနိုင်ငံရဲ့နိုင်ငံသားဥပဒေသစ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေတင်းငင်နေတွေကဆက်လက်ပြုလုပ်ခဲ့ကြပါတယ်။သူတို့ကိုဆန့်ကျင်တဲ့ဥပဒေလို့မွတ်စလင်တွေကယူဆနေကြတဲ့အဲ့ဒီနိုင်ငံသားဖြစ်ခွင့်ရှိရေးဆိုင်ရာဥပဒေမူကြမ်းကိုအိန္ဒိယလွှတ်တော်ကအတည်ပြုပေးခဲ့ပြီးတဲ့နောက်သတင်းနှစ်ပတ်နီးပါးကြာပြုလုပ်လာခဲ့တဲ့အကြမ်းဖက်ဆန္ဒပြပွဲတွေအတွင်းအနည်းဆုံးလူ23ဦးသေဆုံးခဲ့ပြီးဖြစ်ပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းသူ့ရဲ့အမျိုးသားရေးဝါဒီဘာရတီးယဂျနတာပါတီ BJP ပါတီဝင်တွေနဲ့လူထုစုအဝေးတစ်ခုပြုလုပ်ခဲ့တာမှာဥပဒေသစ်ကိုခုခံကာကွယ်ပြောကြားခဲ့ပြီးအစိုးရကပြဋ္ဌာန်းလိုက်တဲ့ဥပဒေကိုနိုင်ငံသားတိုင်းကလေ့စားလိုက်နာကြဖို့တိုက်တွန်းခဲ့ပါတယ်။အစ်စ်ပြဋ္ဌာန်းလိုက်တဲ့နိုင်ငံသားဥပဒေအရမွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာရှိနေစဉ်အတွင်းသူတို့အပေါ်ဘာသာရေးအရနှိပ်ကွပ်မှုတွေရှိခဲ့ကြောင်းသက်သေအထောက်အထားပြနိုင်ရင်ဟိန္ဒူခရစ်ယာန်နဲ့တခြားလူနည်းစုဘာသာဝင်တွေအနေနဲ့နိုင်ငံသားအဖြစ်လျှောက်ထားခွင့်ရှိကြမှာဖြစ်ပါတယ်။ဒါပေမဲ့ဥပဒေသစ်ကမွတ်စလင်တွေကိုထည့်သွင်းဖော်ပြထားခြင်းမရှိပါဘူး။အလိမ်ညာတွေအကြောက်တရားတွေပြန်ပွားအောင်လုပ်နေသူတွေအနေနဲ့သူ့ရဲ့အတိတ်ကလုပ်ရက်တွေကိုပြန်ကြည့်ကြစေလိုကြောင်းတကယ်လို့အဲ့ဒီလုပ်ရက်တွေထဲမှာခွဲခြားဆက်ဆံနေဆိုတဲ့အထောက်အထားတွေ့ခဲ့တယ်ဆိုရင်ကဘာကိုချပြလိုက်ကြပါလို့ဝန်ကြီးချုပ်မိုဒီကလူထုစည်းဝေးအတွင်းပြောကြားခဲ့ပါတယ
်။အင်းနီးနိုင်ငံတွေကဝင်ရောက်လာသူလူနည်းစုတွေကိုနိုင်ငံသားအဖြစ်ခွင့်ပြုရေးကိစ္စမှာဘာသာရေးရာခွဲခြားမှုရှိနေတယ်ဆိုတော့အစိုးရဥပဒေသစ်ကိုစန့်ကျင်စနစ်ကန့်ကွက်နေသူတွေထဲမှာအမျိုးသမီးတွေလည်းတက်ကြွနဲ့ပါဝင်နေတာတွေ့ရပါတယ်။မွတ်စလင်တွေမှအပကျန်တဲ့ဘာသာဝင်တွေကသာနိုင်ငံသားအဖြစ်လက်ခံတာဟာတရားမျှတမှုမရှိဘူးလို့ New Delhi မြို့ဂျမယာမီလာအစ္စလာမ်တက်ကသူကျောင်းသူတူကပြောပါတယ်။အနေအောင်ဝှဆုံခြုံထားတဲ့အဲ့ဒီကျောင်းသူကအစိုးရရဲ့ဒီလုပ်ရဟာအိန္ဒိယနိုင်ငံရဲ့အခြေခံအဆောက်အုံတွေကိုဖျက်ဆီးနေတယ်လို့လည်းဆိုပါတယ်။ဆန္ဒပြပွဲမှာမွတ်စလင်အမျိုးသမီးအများအပြားပါဝင်ခြင်းဟာထူးခြားမှုတစ်ရပ်ဖြစ်ပြီးအစဉ်လာအဖြစ်တော့ဒီအမျိုးသမီးတွေဟာလူစုလူဝေးကိုရှောင်ကျဉ်ပြီးအိမ်တွင်းမှသာနေလိမ့်ရှိတာပါ။အိန္ဒိယရဲ့ဥပဒေသစ်ကသူတို့ကိုဒုတိယဒဏ်စာနိုင်ငံသားအဆင့်ကိုကြားရောက်စေမယ်ဆိုတဲ့စိုးရိမ်ကြီးကြောင့်အခုလိုမျိုးသူတို့လမ်းပေါ်ထွက်ဆန္ဒပြလာတာဖြစ်ပါတယ်။ကောင်းစီပေါ်မှာခြုံထားတဲ့တက္ကသိုလ်ကျောင်းသူအများအပြားဟာဒီဆန္ဒပြပွဲစတင်ဖြစ်ပွားခြင်းကစပြီးအမျိုးသားတွေနဲ့ဒန်းတူရင်ပေါင်တန်းပါဝင်ခဲ့တာဖြစ်ပြီးအ ਨੇ စုံကျောင်းသူကျောင်းသား200လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပေမဲ့ရဲတွေကတော့သူတို့အနေနဲ့အင်အားကိုမတုံးမဖြစ်အခြေအနေမှာတုံးလိုက်ရတာဖြစ်တယ်လို့ပြောပါတယ
်။အီရန်နိုင်ငံမှာဂျာဘီယာဝန်ကြီးချုပ်အစ်စ်ရွေးချယ်ရမယ်ညသကောင်ကန့်သက်ချိန်မတိုင်ခင်ထောင်နဲ့ချီတဲ့ပြည်သူတွေလက်မတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။အစိုးရဆန့်ကျင်ဆန္ဒပြပွဲတွေဟာမြို့တော်ဘက်ဒတ်နဲ့ရှေ့ဘာသာဝင်အများစုနေထိုင်တဲ့တိုင်းပြည်တောင်ပိုင်းဒေသတွေမှာအော်တိုဘာလကတည်းကဖြစ်ပေါ်နေကြတာမှာအကျင့်ပြတ်ချဆမှုအစိုးရရဲ့ဆွမ်းဆောင်ရည်ညံ့ဖျင်းမှုနဲ့အလုတ်ကန်ရှားပါမှုတွေကိုအဓိကထားဆန္ဒပြနေကြတာပါ။ဝန်ကြီးချုပ်အဗ်ဒယ်အဗ်ဒူမာဒီဟာပြီးခဲ့တဲ့တောက်ကြနေ့ကရာထူးကအနားယူသွားခဲ့တာပါ။ တမရဘာရမ်ဆာလီနဲ့လွတ်တော်အနေနဲ့လည်းတတ်မှတ်ထားတဲ့အချိန်အတွင်းဝန်ကြီးချုပ်တစ်ကိုရွေးချယ်ခန့်အပ်ဖို့အချိန်ချင်းပြက်ခွက်ခဲ့ပြီးဖြစ်ပါတယ်။ဝန်ကြီးချုပ်မာတီနဲ့သူ့ရဲ့အစိုးရအဖွဲ့ကဝန်ကြီးချုပ်အစ်စ်ကိုရွေးချယ်ပြီးတဲ့အချိန်ထိကြားကာလမှာအင်းဆောင်အစိုးရအဖြစ်ဆက်လက်တာဝန်ယူသွားပေးဖို့သဘောတူထားပါတယ်။ဒါပေမဲ့ဆန္ဒပြနေသူတွေကတော့ဝန်ကြီးချုပ်ယာရုကနှုတ်ထွက်ပေးပြီးဝန်ကြီးချုပ်အစ်စ်ကိုခန့်အပ်ပေးရုံနဲ့လည်းမကျေနပ်နိုင်ပဲဖြစ်နေကြတာပါ။သူတို့အနေနဲ့အကျင့်ပြတ်ချစားမှုအလုံးမဖြစ်မှုနဲ့ရင်နံကြောဝချမ်းသာတဲ့အီရန်နိုင်ငံရဲ့စင်ရနွားပါနေတဲ့အဖြစ်ကပြောင်းလဲပေးနိုင်အောင်နိုင်ငံရေးစနစ်ကြီးတစ်ခုလုံးပြောင်းလဲပေးတာကိုလိုလားနေကြတာဖြစ်ပါတယ်
။လက်ရှိအာဖဂန်သမ္မတအက်ရှရက်ဂန်ဒီကရွေးကောက်ပွဲမှာပြန်ပြီးအနိုင်ရသွားတယ်ဆိုပေမဲ့ဒီရွေးကောက်ပွဲရလဒ်ကိုလက်မခံနိုင်ဘူးလို့အဓိကပြန်ပွဲဖြစ်တဲ့အဗ္ဒူလာကတနင်္ဂနွေနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းညှင်းဆိုသွားပြီးလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ကိုလည်းအပြစ်တင်လိုက်ပါတယ်။အငင်းပွားပွဲဖြစ်ခဲ့ရတဲ့စက်တင်ဘာ28ရက်အာဖဂန်ရွေးကောက်ပွဲမှာသမရဂန္ဒီကပုခါတီကအနိုင်ရတယ်ဆိုတာကိုတနင်္ဂနွေနေ့မဲရလာတွေကပြသခဲ့တယ်လို့ဆိုပါတယ်။စတေမာယူကဘွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲခံရတယ်လို့ဤပညာပိုင်းဆိုင်ရာအခက်အခဲကြောင့်ရလတ်ကိုမကြေညာနိုင်ဘဲကြံ့ကြာခဲ့ရတာလို့ယူကဘွဲကော်မရှင်ကပြောပါတယ်။သမရဂန္ဒီဟာစုစုပေါင်းမဲအီအတွက်1.8တန်းအတွက်50.64ရာခိုင်နှုန်းနဲ့အနိုင်ရသွားတာဖြစ်တယ်လို့ယူကဘွဲကော်မရှင် IEC ကကြေညာပါတယ်။ဒါဟာပြန်ပဲအဗ္ဒူလာကိုပထမအဆင့်အနိုင်ရဖို့လုံလောက်တဲ့မဲရီအတွက်ဖြစ်တယ်လို့လဲဆိုပါတယ်။မဲရီအတွက်မှုစနစ်ကွာဟာရာတွေရှိတယ်ဆိုတာကြောင့်ထောင်ထဲချတဲ့မဲတွေကိုပြီးခဲ့တဲ့လတည်းကော်မရှင်ကပြန်လည်ရည်တွက်ခဲ့တာဖြစ်ပါတယ်။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဒီဇင်ဘာ26ရက်နေ့မှာကြာရောက်မယ်ကရင်အမျိုးသားနှစ်တစ်ခုနှင့်အခါသမယအဖြစ် KNU ကရင်အမျိုးသားအစည်းအရုံးကကြေညာချက်ကြိုတင်ထုတ်ပြန်လာမှာကရင်အမျိုးသားအစည်းအရုံး KNU ပါဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတချို့ဟာလက်နက်ကိုင်တိုက်ပွဲဝင်နေတဲ့နိလန့်ကိုရပ်ဆိုင်ပြီးအပြစ်ခတ်ရစဲရေးအတွက်အစိုးရနဲ့နိုင်ငံရေးနိလန့်အရာဆွေးနွေးလျက်ရှိကြောင်းဒါပေမဲ့အပြစ်ခတ်ရစဲခြင်းဟာညီညာရေးကိုအကန့်အမှန်ရရှိခြင်းမဟုတ်ကြောင်းစစ်မှန်တဲ့ညီညာရေးရရှိအတွက်ကရင်အမျိုးသားဒုကြီးအပြင်ပြည်ထောင်စုအတွင်းနေထိုင်လျက်ရှိတဲ့လူမျိုးတိုင်းကိုလေးစားအသိမှပြုပြီးလွတ်လပ်မှုဒဏ်တူမှုအပြင်ကိုယ်ပိုင်ပြဋ္ဌာန်းခွင့်အခွင့်အရေးတွေကိုရရှိတဲ့အချိန်မှသာဖြစ်နိုင်မယ်လို့ဖော်ပြထားပါတယ်။အဲ့ဒီအခွင့်အရေးတွေကိုနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေမှာအတိအလင်းပြဋ္ဌာန်းထားဖို့လိုအပ်ကြောင်းနဲ့အဲ့ဒီလိုပြဋ္ဌာန်းထားတဲ့အခြေအနေကိုရောက်ရှိမှသာလျှင်လူမျိုးတစ်မျိုးနဲ့တစ်မျိုးအကြားပြန်လည်တည်မြတ်ခြင်းအပြင်ပြည်တွင်းညီညာရေးကိုအကန့်အမှန်ရရှိမှဖြစ်တယ်လို့ KNU ရဲ့ကရင်နှစ်တစ်ကူကြေညာချက်မှာဖော်ပြထားပါတယ်။ KNU အနေနဲ့လည်းအဲ့ဒီရွေချယ်အတိုင်းဥတီလှုပ်ဆောင်နေတဲ့အကြောင်းအဲ့ဒီညီမချက်အောင်မြင်ရေးအတွက်ကရင်တိုင်းရင်းသားတိုင်းကလည်းကြာရအခန့်ကဏ္ဍကနေပါဝင်လှုပ်ဆောင်ကြဖို့လိုအပ်ကြောင်းကြေညာချက်မှာတိုက်တွန်းထားပါတယ်။ကရင်မျိုးသားနှစ်တစ်ကူနေဟာကရင်လူမျိုးတွေရဲ့ယဉ်ကျေးမှုထုံတမ်းအစဉ်လာတွေတဲ့ကယဉ်ကျေးမှုရဲ့လက္ခဏာတရားဖြစ်ပြီးကရင်မျိုးသားဒုအကြားမှာအတိမတ်ပြုကျင်းပလာကြတာအခုဆိုရင်ရာစုနှစ်များစွာရှိလာပြီဖြစ်ကြောင်းလဲဒီဇင်ဘာ26ရက်နေ့မှာကြာရောက်တဲ့2959နှစ်မြောက်ကရင်အမျိုးသားနှစ်တစ်ကူနှစ်အဖြစ် KNU ကရင်အမျိုးသားအစည်းအရုံးဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူတူးစေဖိုးကပေးပို့တဲ့တဝန်လာရမှာဖော်ပြထားပါတယ
်။ American အစိုးရကဒဏ်ကပေးဆိုမှုတွေချမှတ်ထားတဲ့ဆိုပေမဲ့လည်းအမှတ်နှစ် North Stream နဲ့ Tug Stream သဘာဝပိုက်လိုင်းစီမံကိန်းတွေကိုဆက်လက်အကောင်အထည်ဖော်သွားမယ်လို့ Russian နိုင်ငံရဲ့ဝန်ကြီး Sergey Lavrov ကပြောကြားလိုက်ပါတယ်။ Interfax News ဌာနနဲ့ဒီဒီဇင်ဘာလ22ရက်နေ့မှာပြုလုပ်တဲ့မေးမြန်းခန်းတစ်ခုအတွင်းအခုလိုပြောကြားခဲ့တာပါ။ဂျာမနီနိုင်ငံကိုသဘာဝတန့်ွေတွေနှစ်ဆတိုးမြှင့်ပို့ဆောင်ပေးနိုင်မဲ့အမှတ်နှစ် North Stream Pipeline နဲ့ပတ်သက်ပြီးပိတ်ဆို့ထံကမ်းမှုတွေပါဝင်မဲ့ဥပဒေကြမ်းတရက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒါ့အပြင်ရုရှားနိုင်ငံအနေနဲ့ပြည်ပနိုင်ငံတွေမှာဒီမိုကရေစီထွန်းကားရေးကိုဝင်ရောက်ဆွတ်ဖက်တဲ့ကိစ္စ၊ဆီးရီးယားနဲ့ယူကရိန်းတို့မှာလှုပ်ဆောင်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးချမှတ်ထားတဲ့ပုံမှန်များပြားတဲ့တန်ကမ်းမှုတွေကိုလည်းအမေရိကန်အထက်လွှတ်တော်ကအတည်ပြုခဲ့ပေမဲ့လွှတ်တော်နှစ်ရပ်ပေါင်းကွန်ဂရက်မှာတော့မဲမခွင့်ရသေးပါဘူး။တကယ်လို့အမေရိကန်ပြည်ထောင်စုနဲ့ start call လက်နဲ့ထိန်းချုပ်ရေးသဘောတူစာချုပ်ကိုတက်တန်းတိုးပြစ်မယ်ဆိုရင်တော့အကြီးစားဆမတ်ဒုံးကျည်နဲ့အတန်ထက်အစာပေါင်းများစွာမြန်တဲ့အဆင့်မြင့်ဒုံးကျည်တွေကိုထည့်သွင်းဖို့ပြင်ဆင်ထားတယ်လို့လည်းဝန်ကြီး Lavrov ကပြောကြားသွားပါတယ
်။တရုတ်နိုင်ငံကလူနည်းစုဝီဂွာလူမျိုးစုတွေအပေါ်တရုတ်အစိုးရရဲ့ပြစ်မှုဆက်ဆံပုံကိုမကျေနပ်တဲ့အတွက်ဟောင်ကောင်ကျွန်းမှာရာပေါင်းများစွာသောပြည်သူတွေ ချီတက်ဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်ကျွန်းကအေဒင်ဘာ့ပဲလစ်မှာပြုလုပ်တဲ့ဆန္ဒပြပွဲအတွင်းအရှေ့တူရကီဒေသရဲ့အလံကိုဝေယံပြသခဲ့ကြတဲ့အပြင်ဟောင်ကောင်ကျွန်းကိုတည်ကြလွတ်လာတဲ့ဒေသအဖြစ်ကိုထောက်ခံထားတဲ့အလံကိုလည်းဝေယံခဲ့ကြပါတယ်။အတိုက်ခံအင်အားစုတွေရဲ့အမြင်အရဟောင်ကောင်ရဲ့အုပ်ချုပ်မှုရန်တရားမှာတရုတ်အစိုးရကအရှေ့မြင့်ဝင်ရောက်ဆွတ်ဖက်တယ်လို့ယူဆကြတဲ့ဥပဒေကြောင်းကိုစတင်တင်သွင်းခဲ့တဲ့အချိန်ကစလို့ဟောင်ကောင်ကျွန်းမှာဒီမိုကရေစီလိုလားတဲ့ဆန္ဒပြပွဲတွေလာပေါင်းအတန်ကြာဖြစ်ပေါ်နေကြတာပါ။အဲ့ဒီဥပဒေမူကြမ်းကိုပြန်လည်ရုပ်သွင်းလိုက်ပြီမဲ့လဲဆန္ဒပြပွဲတွေဟာတဖြည်းဖြည်းကြီးထွားပြီးတော့အရှင်မြင့်လာနေကြတာပါလေ
။ပြည်내နိုင်ငံမှာသမ္မတအမီရာမက်ခရွန်ရဲ့ပြင်ဆင်ခံစားခွင့်စနစ်ပြင်ဆင်မှာကိုမကျေနပ်လို့ဆန္ဒပြနေတဲ့တေယူပို့ဆောင်ရေးတမကရီရဲ့ဆန္ဒပြပွဲက18ရက်ကြာလာပြီးဖြစ်တာမို့ယထာကြီးစင်တွေဖျက်သိမ်းထားတာလမ်းတွေပိတ်ဆို့နေတာကြောင့်ခရစ်မတ်နဲ့နှစ်သစ်ကူရာသီအိမ်ပြန်ရမယ့်သူတွေအတော်အခက်ကြုံနေရပြီးခရစ်မတ်ပွဲကိုဆင်နွှဲဖို့အခြားနည်းလမ်းကိုရှာနေကြရပါတယ်ခရစ်မတ်ပွဲတော်ကာလမှာပြည်သူတွေနဲ့မိသားစုဘဝတွေကိုစားနာသောအဖြစ်တပိတ်မှောက်တာကိုယာယီရဆိုင်ထားပြီးဖို့ Ivory Coast နိုင်ငံကိုရောက်ရှိနေတဲ့သမ္မတမက်ခရွန်ကတောင်းဆိုထားပြီးဆန္ဒပြသူတွေတာဝန်ယူမှုရှိဖို့လိုတယ်လို့ပြောပါတယ်ပြင်သစ်အမျိုးသားယထာပြည်ဆွေးဌာန SNCF ကတော့ဖျက်သိမ်းရတဲ့ခီးစင်တွေနဲ့ပတ်သက်ပြီးကြိုတင်ကြေညာပေးနေပြီးဝယ်ယူပြီးသားလက်မှတ်တွေကိုလည်းပြန်လဲပေးနေပါတယ် SNCF ကပြေးဆွဲပေးနေတဲ့မြန်နှုံးမြင့်ယထာခီးစင်တွေကတစ်ဝက်လောက်သာပြေးဆွဲနိုင်ပြီး Paris မြို့တွေကယထာတွေနဲ့နေဘက်ကယထာခီးစင်အမြောင်များဖျက်သိမ်းထားရပါတယ
်တနင်္လာနေ့နေနဲ့ခင်တဲ့အစီအစဉ်ကိုကိုစော်ဝင်းလိုင်းနဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းလွှာတပုတ်ကိုပြောပြမှာပါ။ကဘာတဝန်းကဒုက္ခတွေတွေနဲ့အကာအကွယ်မဲ့သူတွေအနေနဲ့သူတို့ရောက်ရှိခိုးလုံနေရာတိုင်းပြည်အသီးသီးမှာပညာဆက်တင်နိုင်ခွင့်အပြင်အလုပ်ကိုင်အခွင့်အလမ်းပါရရှိစေမဲ့ qualification passport အစီအစဉ်ကိုတိုးချဲ့ဆောင်ရွက်သွားမယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO အဖွဲ့ကပြောပါရတယ်။ဒီအကြောင်း VOA သတင်းတောက် Lisa Shalai Geneva မြို့ကသတင်းပေးပို့ထားတာကိုကိုစော်ဝင်းလိုင်ကပဲဆက်ပြီးတင်ပြမှာပါရှင
်။ဒုက္ခတွေနဲ့ရှေ့ပြောင်းနေထိုင်သူအများစုဟာသူတို့မိခင်နိုင်ငံတွေမှာအလဲတန်းနဲ့အထက်တန်းကျောင်းပညာတွေကိုသင်ကြားခဲ့ကြပေမဲ့သူတို့ရောက်ရှိရာတိုင်းပြည်အသီးသီးမှာပညာဆက်တင်ခွင့်မရကြတာသူတို့ရဲ့ပညာရည်အချင်းနဲ့ထိုက်တန်တဲ့အလုပ်အကိုင်တွေရှာဖွေလို့မရတာမျိုးနဲ့မကြာခဏရင်ဆိုင်နေကြရတာပါ။သူတို့အနေနဲ့အဲ့ဒီလိုပညာရည်အချင်းရှိခဲ့တဲ့ဆိုတဲ့စာရွက်စာတမ်းအထောက်အထားလည်းမရှိကြပါဘူး။ UNESCO ရဲ့ဒီ qualification passport အစီအစဉ်ဟာအဲ့ဒီဒုက္ခတွေတွေရွှေ့ပြောင်းနေထိုင်သူတွေရဲ့ပညာအရည်အချင်းလုပ်ငန်းအတွေ့အကြုံနဲ့ဘာသာစကားကျွမ်းကျင်မှုတွေကိုဆန်သတ်မှတ်ပေးထားတဲ့အထောက်အထားတစ်ခုဖြစ်ပါတယ်ဒီအစီအစဉ်ဟာဒုက္ခတွေတွေရောက်ရှိရာအင်ရှင်နိုင်ငံတွေအနေနဲ့သူတို့ရဲ့တတ်သည့်ကျွမ်းကျင်မှုတွေကိုအသိအမှတ်ပြုပေးဖို့ရည်ရွယ်လှုံ့ဆော်ခြင်းဖြစ်ကြောင်း UNESCO ရဲ့ပညာရေးဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးစတက်ဖာနီယာဂျီယာနီနီကပြောပါတယ
် If you don't have anything if you don't have papers which can be demonstrate you know you losePart of your life. You lose.
တသက်ကျန်ခြင်းမှုကိုတသက်ပြနိုင်တဲ့ဆာရွက်ဆာတဲ့အထောက်အထားကို့မှာဘာမှမရှိဘူးဆိုရင်ကို့ဘဝရဲ့တစိ့တစ်ပိုင်းဆုံးရှုံးသွားသလိုပါပဲ။ကို့ရဲ့လုပ်ရည်ကိုင်းအသိပညာလည်းဆုံးရှုံးသွားသလိုပါပဲ။ဒါကြောင့်မလို့ဒီအစီအစဉ်ကဒုက္ခတွေတွေကိုကူညီဖို့အတွက်ဖြစ်ပါရင်အဲ့ဒါအပြင်တခြားတစ်ဖက်မှာကလည်းအင်ရှင်နိုင်ငံအနေနဲ့သူတို့ရဲ့ကျန်းကျင်မှုတွေကိုအသုံးချနိုင်ဖို့အခွင့်အလမ်းပေးရာရောက်စေပါတယ
်။ Syria နိုင်ငံကဒုက္ခတွေအန်နွာဟိုရာနီဟာ qualification passport ကိုပထမဦးဆုံးကန်ဆောင်ခွင့်ရှိသူပါသူအနေနဲ့စီးရီးယားနိုင်ငံ Homs မြို့ Albert တက္ကသိုလ်ကအကျော်အနှိပ်ပညာပွဲရခဲ့ပြီးတဲ့နောက်ပြည်တွင်းစစ်ကြောင်တန်းပြေကထွက်ပြေးခဲ့ရပါတယ်။အခုလို qualification passport ရလိုက်တဲ့အတွက်သူမဘဝလုံးဝပြောင်းလဲသွားတယ်လို့သူကပြောပါတယ
်။ For me, I was able to use this kind of documentation to pursue my study.
ဒီစာရွက်စာတမ်းအထောက်အထားကြောင့်ကျွန်မအနေနဲ့ Oslo တက္ကသိုလ်ကနိုင်ငံတကာကျန်းမာရေးဆိုင်ရာဘာသာရပ်ကိုသင်ကြားခွင့်ရခဲ့ပါတယ်။တစ်နှစ်ခွဲလောက်ကြာပြီးတဲ့အခါမှာတော့ကျွန်မရောက်နေတဲ့ကျမရဲ့နိုင်ငံတစ်နော်ဝေးနိုင်ငံတွင်ကနေရာနှစ်ခုမှာအလုံးနှစ်ခုကိုလုတ်ခွင်ရနေပါပြီ
UNESCO ရဲ့အစီအစဉ်တစ်ကိုဇမ်ဘီယာနိုင်ငံမှာစတင်ဆန့်သတ်ခဲ့တာပါအခုလအတွင်းဇမ်ဘီယာနိုင်ငံရဲ့အဆင့်မြင့်ပညာရေးဝန်ကြီးရှင်းမောင်မှာ UNESCO ကလူသစ်12ဦးကို qualification passport တွေထုတ်ပေးခဲ့ပါတယ်ဒီစာရွက်စာတမ်းအထောက်အထားကြောင့်ဒုက္ခသည်တွေအနေနဲ့တိုက်ပြည်အတွင်းသူတို့နဲ့ထိုက်တန်တဲ့အလုပ်ကိုင်အခွင့်အလမ်းတွေရရှိနိုင်တော့မှာဖြစ်ပါတယ်အလားတူအစီအစဉ်ကိုအီရတ်နဲ့ကိုလံဘီယာနိုင်ငံတွေမှာလည်းမကြာခင်စတင်ဖို့အစီအစဉ်တွေကြောင်းUNESCO အဖွဲ့ကြီးကပြောပါတယ်ခင်ဗျာ
ကိုစော်ဝင်းလိုင်းပြောပြသွားတာပါကျေးဇူးတင်ပါတယ်ရှင် မကြခင်မှာတော့ကျမတို့ခရစ်မတ်နေ့နှစ်သစ်ကူကြားရောက်တော်မယ်အခါသမယမှု VOE မြန်မာပိုင်းပရိသတ်တွေအတွက်တေးတချင်းလက်ဆောင်ထုံးလင်းမယ်ဆိုတာကိုကြိုတင်အသိပေးပါရစေရှင်အခုတော့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးကြပါတယ်
ရရှိကံပြ2019ခုနှစ်တနှစ်ကုန်လို့2020နှစ်သစ်ကူးပြောင်းမှာတော့ပဲအခုပြီးခဲ့တဲ့2019ခုနှစ်မြန်မာနိုင်ငံထဲမှာလူလတ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလူလတ်ခွင့်တွေဘယ်လိုအခြေအနေရှိပါလဲတနှစ်ကုန်နှစ်ချုံသုံးသပ်ချက်အနေနဲ့လာမယ့်အင်္ဂါနေ့ညပိုင်းတဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးမြန်မြန်လူရက်သူတွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တရိုက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီတာဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မြန်ကြမယ်ဆိုတော့ရှင်ကိုကျေးဇူးပါတယ်ခင်ဗျာ။
ဒါညို့စီစဉ်တင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြပါလို့လည်းထပ်မံဖိတ်ခေါ်ပါရရှင်။အခုတော့မြမရေးရာဆွေးနွေးကန်အစီအစဉ်ကိုတင်ဆက်မှာပါ။မြမနိုင်ငံမှာပညာရေးပြုပြင်ပြောင်းလဲရေးအတွက်2016ကနေ2021အထိစီမံကိန်းတေချာလှုပ်ဆောင်နေရမှာလွှတ်တော်ကပံ့ပိုးမှုတွေနဲ့အကောင့်ထည်ဖော်နေတယ်လို့ပြည်သူ့လွှတ်တော်ပညာရေးမြင့်တင်မှုကော်မတီဥက္ကဋ္ဌဒေါက်တာတင်အောင်က VOE ကိုပြောပါရယ်။ဦးကျော်စန္တာက VOE စတူဒီယိုမှာတွေ့ဆုံမေးမြန်းထားပါရရှင
်ဆရာတော်ကတည်းကဦးဇုတင်မဆရာ
ဟုတ်ကဲ့
ဆရာတောင်းဆရာဦးလက်ဖြစ်တယ်ဦးမှာပညာရေးကိုကူစားပြီးတော့လွှတ်တော်ကူစားဖြစ်တယ်လည်းပဲအများကြီးပါဝင်နေဆိုတော့တော်တော်အရေးကြီးတဲ့ပုံစံတစ်ယောက်ဖြစ်ပါတယ
်
ဆိုတော့မြန်မာနိုင်ငံရဲ့ပညာရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့လွှတ်တော်ရဲ့ပါဝင်ပံ့ပိုးနိုင်မှုဘယ်လောက်ရှိမှာထင်ပါလဲ
။ဟုတ်ကဲ့အခုကျွန်တော်တို့မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးကတော့ဟိုကျွန်တော်တို့2016ကနေ2021ကို NESB ဆွဲပြီးတော့ကောင်ထဲပေါ်နေတာကတော့ကျွန်တော်တို့ရဲ့ပညာရေးပေါ့။အဲ့ဒီပညာရေးအောင်မြင်ဖို့ကျွန်တော်တို့လွှတ်တော်ဘက်ကနေပြီးတော့ဟိုဝန်ကြီးဌာနကို oversight ဘယ်လိုလုပ်မလဲ။ဥပဒေတွေဘယ်လိုပြုပြင်ဆွဲပေးမလဲ။ oversight လုပ်တယ်ဆိုတာလက်ရှိသွားနေတဲ့16 21 education strategy plan ကြီးရဲ့အောင်မြင်မှုကိုကျွန်တော်တို့ကနေတစ်ဖက်ကနေပြီးတော့ဟိုဘလောက်လုံနိုင်တယ်လဲဆိုတာကို website လုတ်ချင်ပါပဲ
ဟုတ်ကဲ့ဆိုတော့ဒီစီမံကိန်းကိုလွှတ်တော်ကစပြီးတော့ပြုပြင်ပြောင်းလဲရေးဥပဒေတွေရေးဆွဲ
ဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒါဘယ်တော့ကရေးဆွဲအတည်ပြုခဲ့တာ
လဲဟိုကျွန်တော်တို့ဟို National Education Strategy Plan ဆိုတာကကျွန်တော်တို့က2016ကနေစပြီးတော့ကျွန်တော်တို့ကကျွန်တော်တို့ရဲ့နိုင်ငံဟိုတမ်ငံပုဂ္ဂိုလ်ကြီးအစတီဖွင့်လက်ပွဲလုပ်ပြီးတော့ဒါကြီးကိုကျွန်တော်တို့ကအကောင့်ထည့်ပေါ်ခဲ့တာ
အ
ဲအဲ့မတန်ငယ်14-15ရက်ဒါကြီးကိုကျွန်တော်တို့ဆွဲနေရပေါ့လေ
အ
ဲအကောင့်ထည့်ပေါ်တာ16ကပါ
16ဆိုတော့
16ကနေ3နှစ်ရှိနေပါပြီ
ဆိုတော့ဘယ်လောက်လောက်ခီးရောက်ပြီလို့ဆရာခမမ
ဟိုကျွန်တော်တို့အခုတွားနေတဲ့ဖြေဆန် KG Plus 12ဆို KG ရဲ Grade 1 to Grade 12ရဲ့ပေါ့အ
ဲ
့တွားနေတဲ့ဖြေဆန်ကြီးကကျွန်တော်တို့ကအခုချိန်မှာဆိုရင်KG ran เนี่ยကျွန်တော်တို့ပြီးသွားပြီ grade 1 grade 2 grade 3လည်းပြီးသွားပြီ grade 3เนี่ยပတ်တက်လို့36ပေါ့လीအဲဒီနှစ်မှာ36ဆိုကျွန်တော်တို့ကလက်ရှိစတဲ့နှစ်မှာကျွန်တော်ကစနစ်တဲ့เนี่ยကျွန်တော်တို့တွားနေပါတယ်အဲ့ဒါလည်းကျွန်တော်တို့ပြီးသွားပါပြီလာမယ့်နှစ်မှာတော့4-7-10ဆိုပြီး grade 4ရဲ့7ရဲ့10ရဲ့ကိုတစ်နှစ်ချင်းကျွန်တော်တို့ကပြုပြင်ပြောင်းလဲပြီးတော့အကောင့်တွေပေါ်ရမှာလဲ2023ဒီဇင်ဘာရောက်ရင်တော့ကျွန်တော်တို့အခုတွားနေတဲ့စနစ်ဟောင်းနေအားလုံးကမရှိတော့ပဲနဲ့ကျွန်တော် KG Plus ပဲပညာရေးစနစ်ကြီးရာလမ်းကြောင်းမှန်ပေါ်ရောက်ပါလိမ့်မယ
်ဆိုတော့အခုမြန်မာနိုင်ငံမှာ7တန်းထိပဲရှိပါသေးတာအခြေခံအထက်တည်းက12တန်းထိသင်နေပြီလားခင်ဗျာ
အခု12တန်းမြောက်သေးပါအခုလက်ရှိကျွန်တော်တို့က7တန်းထိပဲရှိပါသေးတယ်ခုနကျွန်တော်ပြောတဲ့12တန်းဆိုတာဒီ2023 2022အဲ့စာတင်နှစ်မှာအဲ့12တန်းရောက်ပါလိမ့်မယ
်
12တန်းရောက်ပြီးရင်တော့2023မှာတော့ဟိုဆောင်ဝဲကစနစ်တန်းဆောင်ဝဲမတ်စမှာစပြီးတော့ပထမဦးဆုံးတွေဖြည့်ဆို့ကြမှာဖြစ်ပါတယ်
ဟုတ်ကဲ့ဆိုတော့အခုလောလောဆယ်ပြီးခဲ့တဲ့အချိန် KG ကတပီ4လား3လားပြီးသွားပြီလို
့ဟုတ်ကဲ့ဟုတ်ကဲ့
KG အဲ့ဒီအခုလုံးအဆင်ပြေပါလားဘာအခက်အခဲကျွန်တော်ထင်ဆရာတွေကိုလေး တင်ပြရတာလည်းပဲအရေးကြီးတဲ့ကိစ္စထုတ်ထင်ပါတယ်အဲ့ဟာပြင်တခြားဘယ်လိုအခက်အခဲတွေကြုံခဲ့ရပါလဲဘယ်လောက်အဆင်ပြေချွန်မှုရော
ကျွန်တော်တို့ပထမဆုံး KG ပေါ့ပထမနှစ်မှာနောက် grade 1စတယ် grade 2ထပ်စတယ် grade 3စတယ်ပေါ့ပထမဆုံးဆက်စချင်းကျွန်တော်တို့ဘာတွေလိုရလဲဆိုတော့ကျွန်တော်တို့ရပြုပြင်ပြောင်းလဲမှုကသင်ရိုးကိုစာပြီးပြောင်းလဲရပါတယ်အဲ့ဒီမူလတန်းပေါ့အခြေခံပညာရေးရဲ့မူလတန်းအဆင့်ကိုကျွန်တော်တို့ကသင်ရိုးကိုတော့ guide card နဲ့ကျွန်တော်တို့မြန်မာနိုင်ငံပညာရှင်တွေနဲ့ပေါင်းပြီးတော့ပြုစုရပါတယ်အဲ့ပြည်သူတဲ့နေရာမှာလေကျွန်တော်တို့ဟိုကိုနေ tradition နဲ့ကန့်ညီမဲ့တင်ယူတွေကတော့ထည့်ဆွတ်လာပဲသို့တော်လည်းပဲတစ်ခါတစ်ခါမှာပေါ့တချို့ဟာလေးတွေမှာပြည်သူရဲ့အမြင်ကတမျိုးမျိုးလေးတွေဖြစ်သွားတဲ့အတွက်ကြောင့်ကျွန်တော်တင်ယူမှာလည်းတဲ့အခက်အခဲဖြစ်ခဲ့တာလေးလေအလုံးတနေငံလုံးကကြားထားပါဒုတိယကျွန်တော်တို့ကတင်ယူပြီးလို့ရှင်ကျွန်တော်ပညာရေးတင်ယူတစ်ခုတည်းပြောင်းမရပါဘူးတင်ကြနည်းတွေလည်းပြောင်းရပါတယ်အဲ့တင်ကြနည်းပြောင်းတဲ့ခါမှာလေကျွန်တော်ရွှေ့ရှယ်စမိုက်ကြီးတင်ယူဟောင်းနဲ့ပဲတင်ကြနည်းဟောင်းနဲ့ပဲအဲ့ဟိုတုန်းကတော့ဟိုဆရာဘ ഹു ပြုတင်ကြနည်းနဲ့တင်ခဲ့တယ်အခုတင်ယူသစ်မှာကျွန်တော်တို့ကျောင်းသားဘ ഹു ပြုတင်ကြနည်းနဲ့ပြောင်းတင်တဲ့အတွက်ဆရာသမားတွေကိုကျွန်တော်တို့တင်နှံပေးရတယ်အဲ့တင်နှံပေးတဲ့နေရာမှာလေဆရာသမားတွေကတောက်လျှောက်ကျောင်းဖွင့်ပြီးဆံမွေးတွေစစ်တယ်အန်စာပြပါတွေစစ်ကြတယ်အောင်းရင်းတွေထုတ်ကြတယ်ဒါကြောင့်နွေရာဒီမှာဆရက်တာနှစ်ပတ်တာပဲကျွန်တော်တို့ကတင်နှံပေးနိုင်တယ်အဲ့ခက်ခဲလေးလေတော်တော်များများရှိတယ်အဲ့နှစ်ပတ်လေးပေးပြီးတော့ပြန်ပြီးပို့ချရမယ်နေရာမှာလေခဲ့ပြီဒါကြောင့်ဆရာသမားတွေအရေးသူရပြည့်မိဘယ်တော့မရှိသေးဘူ
းပညာရေးဥတည်ရဲ့အနေနဲ့အရင်တုန်းကတော့မြန်မာနိုင်ငံမှာဟိုအမျိုးသားပညာရေးဆိုတာလွတ်လပ်ရေးတိုင်ငင်တွေကရှိကြခဲ့ပြီးတော့အဲ့တော့အမျိုးသားရေးစိတ်သက်ကိုဥထိတ်ထားပြီးတော့ဦးစားပေးလာခဲ့တဲ့ကိစ္စဟာတော်လေးဇက်တိုက်လူစီလာခဲ့တာတွေ့ရပါတယ
်
အခုခါမှာတော့အဲ့ဒီသဘောထားကိုပြောင်းလဲလာပါလားကဘာတန်းအဟွန်ညွတ်အောင်သရီမော့ဒီအမျိုးသားရေးကိုပို့ပြီးတော့များဥစားပေးအလေးထားတဲ့သဘောမျိုးရှိနေပါသေးလား။ဟ
ိုကျွန်တော်တို့အဲ့ဒါတင်ယူဆွဲတော့ငါတွေကကျွန်တော်ဟို1962ခုနှစ်နောက်ပိုင်းတင်ယူတော်တော်များများမှာတဖြည်းဖြည်းတဖြည်းဖြည်းချင်းရဲ့မြူသားကြီးစိတ်ဓာတ်တွေကိုညှော့နေစေတဲ့တင်ယူတွေအာတင်ယူတွေမှာထဲ့ဆွဲထဲ့မဆွဲတော့ဘူးပေါ့။နော်မြူသားကြီးစိတ်ဓာတ်ကိုပြင်းပြခြင်းမဲ့တင်ယူတွေကတဖြည်းဖြည်းချင်းညှော့လာခဲ့တယ
်။
နော်၄နှစ်ချိန်၅နှစ်ချိန်တင်ယူလေးတွေပြောင်းပြောင်းလာတယ်။ဒါကြောင့်တဖြည်းဖြည်းညှော့သွား။ဒါမှမဟုတ်အခုကျွန်တော်တို့ပြန်ဆွဲတဲ့အချိန်မှာတော့ကျွန်တော်တို့မြူသားကြီးစိတ်ဓာတ်တွေကိုအများအားဖြင့်သူ့ရဲ့အတန်းစဉ်အလိုက်သူ့ရဲ့မှတ်ညာပေါ့မှတ်ညာရဲ့ဒီကလေးတွေစဉ်းစားတွေးခေါ်နိုင်တဲ့အတန်းစဉ်အလိုက်အဲ့တင်ယူလေးတွေကျွန်တော်တို့အခုတည်းကစပြီးတော့ထည့်ဆွဲနေပါတယ
်နောက်တစ်ခုကအဲ့မြန်မာနိုင်ငံအထူးသဖြင့်ဆရာတော်သင်ကြားဆရာဆိုတော့
ဟုတ်ကဲ့
ဒီမှာဒီဝင်တော့လွှတ်တော်အမတ်တယောက်အနေနဲ့မြန်မာနိုင်ငံမှာသမိုင်းတို့ဘာလို့သင်တဲ့အခါမှာ
ဟုတ်ကဲ့
တိုင်းရင်းသားပေါင်းစုစီပြင်မယ်တိုင်းရင်းသားအရေးတဲ့ဗမာဘိုဟိုပြု
ဟုတ်ကဲ့
သင်ယူဆွဲရဆိုပြီးတော့တိုင်းရင်းသားသမိုင်းပညာရှင်တွေကျောင်းသားတွေတော်များများညှိနှိုင်းပြုတာရှိပါတယ်
ဟုတ်ကဲ့ပါအ
ဲ့ကိစ္စကိုဆရာတို့ထည့်ပြီးစဉ်းစားပါလားပြပြင်းပါအ
ဲဟိုကျွန်တော်တို့ဆိုဆိုကပြောသလိုပေါ့ဟိုဆိုဆိုကကျွန်တော်ပြောတယ်ဆိုတော့တချိန်ကတော့ဒီသင်ယူတွေဒီကျွန်တော်တို့ဗမာလူမျိုးအတွက်เนาะဟိုမြန်မာပြည်မှာရှိတဲ့ဗမာလူမျိုးကိုပဲဒေါမတိုင်းသားချစ်စိတ်ဆိုတဲ့ traditional နဲ့ပတ်သက်တဲ့ဟာတွေကတော်တော်များများနေသွားခဲ့တာအဲ့ဒီကနေမှတခါအခုကျွန်တော်တို့ကဓာတ်ဒီအပြင်ဟလာတိုင်းသားကြီးရဲ့ဥမာခေါင်းဆောင်ဆိုတိုင်းသားခေါင်းဆောင်တွေရဲ့တင်ယူမျိုးအဲ့လိုမျိုးတွေကိုလည်းကျွန်တော်တို့ကကျွန်တော်တို့မှာလူမျိုးပေါင်း135မျိုးရှိတယ်ကျွန်တော်နိုင်ငံမှာ135မျိုးရှိတော့ဓာတ်တွေထည့်ဖို့ဆိုတာကျွန်တော်တော်တော်လေးတော့စဉ်းစားရပါတယ်နော်သူဖြစ်မှလည်းအဲ့တော့ကျွန်တော်တို့ကဘာဖြစ်လာလဲဆိုတော့သက်ဆိုင်ရာပါသူတို့ရဲ့ဟိုလူမျိုးစုအလိုက်ထုတ်ဝေဖို့ကျွန်တော်တို့ကဘာတရားစောက်လေးတွေကိုကျွန်တော်တို့ကအဲ့ဒါလေးတွေကိုတင်ယူလေးတွေပြုစုဖို့လုပ်ပါတယ်အဲ့ဒါလည်းတက်ဆိုင်ရာတိုင်းပြည်နယ်ပေါ့ဒါဆိုတော့ပြည်နယ်လူမျိုးရေးဝန်ကြီးတွေကနေဥဆောင်ပြီးတော့ဒီတင်ယူတွေကိုလုပ်နေတယ်။အဲ့တင်ယူတွေကြာရင်ကျွန်တော်တို့ဓာတ်လေးတွေကိုသူတို့မှကျွန်တော်တို့ပို့ပြီးတော့ခေရှိသွင်းကြသိမယ်လေ။ဟိုမြန်မာပြည်မှာဗမာတွေကတင်ယူကိုထည့်ဆွဲတာဒီဆွဲလာတဲ့တင်ယူကမှားနေရင်ဘယ်သူကတောင်းယူမှာလဲ။အကောင်းဆုံးတယောက်ကအချက်လေး။ဒါကြောင့်သူ့ပြည်နယ်ကသူ့လူမျိုးရေးဝန်ကြီးတွေရှိတယ်အဲ့ဒါတွေကိုကျွန်တော်တို့ကလွှဲအပ်ထားပါတယ်။
ဟုတ်ကဲ့
။ပြည်ရေးဝန်ဆောင်ငွေပဲကုန်ကြခံပါတယ်။
ဟုတ်ကဲ့။ဆိုတော့ဆရာကဒီမြင်ရှိမယ်ဆရာကလွှတ်တော်မှာဆိုတော့လွှတ်တော်မှာအများစုကဒီသဘောထားမျိုးရှိကြပါရဲ့လား
။ဟိုလွတ်တချို့သောစက္ကစားပေါ့ကျွန်တော်လွတ်တဲ့တွေကို2016ဖေဖော်ဝါရီမှာရောက်ပါတယ်။စက္ကစားမှာလွတ်တော်ကူတွေတော်တော်များများကဒါတွေပြောကြပါတယ်။နော်ကျွန်တော်တို့ကဟလာဟိုပမအကောင်းဆောင်တွေကိုတော့ထည့်တယ်။ချင်းကောင်းဆောင်မပါဘူးလား။အရင်ကောင်းဆောင်မပါဘူးလားဆိုသူတို့ရဲ့ပရမောဆုံးမိကွန်းတွေကတော့မှန်ပါတယ်သို့တော်လည်းပဲကျွန်တော်တို့သွားနေတဲ့ train ကအဲ့အချိန်မှာကျွန်တော်က GGS ဆသွားတာတင်ယူညွန်းနဲ့ဒီမှာ grade 1 grade 2 grade 3မှာဒီလိုဟာလေးတွေပဲကျွန်တော်တို့ကထည့်ဆွဲမယ်တက်ဆိုင်ရာတိုင်းဒေသကြီးဝန်ကြီးတွေကနေပြီးတော့ဒါတွေဥဆောင်ပြီးတော့တိုင်းသားဘာသာစကားတွေကိုရေးဆွဲကြမယ်ဆိုတာတည်သွားတဲ့နောက်ပိုင်းမှာတော့တော်တော်များများက ကျွန်တော်တို့တော့အဲ့အတန်းတိတ်သွားပါတယ်အပြင်မှာတော့နည်းနည်းရှိတယ်ဆိုတော့ကျွန်တော်တို့ကြားမိပါခင
်ဟုတ်ကဲ့
ညာရေးပြုပြင်ပြောင်းလဲမှုလွတ်တော်အခမ်းကဏ္ဍနဲ့ပတ်သက်လို့ပြည်သူ့လွတ်တော်ပညာရေးမြင့်တင်မှုကော်မတီဥက္ကဋ္ဌဒေါက်တာတင်အောင်ကိုဥကျော်စန္ဒာက VOE Studio မှာတွေ့ဆုံမေးမြန်းခဲ့တာပါရှင်အခုနားဆင်ကြရတဲ့မြမရေးရာဆွေးနွေးခန်းအစီအစဉ်ကိုကျမတို့ VOE မြမပိုင်းရဲ့စနေနေ့ညနေခင်းထုတ်လွှင့်တဲ့အစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်အခုတော့Christmas နဲ့နှစ်သစ်ကူးကြရောက်တော့မဲ့အခါသမယမှာကျမတို့ VOE မြန်မာပိုင်းပရိသတ်တွေအတွက်တေးသချင်းအစီအစဉ်တွေကိုထုံးလွှင့်နေရမှာဒီကနေ့မနေ့အတွက်တေးဆူဂရိဟန်တေးရီစံပီးရဲ့ Christmas တေးသချင်းဖြစ်ပါရဲ့ရှင
်ဆောင်းဝေးမှုတွေကြတဲ့ချင်းလေးဖြစ်ဆိုရင်ချစ်တဲ့ငါကိုပေါင်းသိညာစီကွယ်
ဒီဆူဂရိဟန်ရဲ့ Christmas ရက်မြတ်သချင်းကိုနားဆင်ကြတာပါရှင်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့မြန်မာပြည်ကပေးစာအစီအစဉ်တွေအစ2019နှစ်ကုန်အထူးအစီအစဉ်ဖြစ်မအေးတန်နာကျော်တင်ဆက်ထားတာကိုနားဆင်ရဖို့ရှိပါတယ်။ဒီနေ့လာနေနက်ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့တင်းလာနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်။ line to meter 32 kHz 933 line to meter 40 kHz 9483 line to meter 48 kHz 6153 line lab meter 190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းနာယူဝက်အတွက်ပတ်စင်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်အစီအစဉ်နဲ့အတူ
Never turn your back on true love.
And the second,
watch out for your family.
They mean well.
No, they don't.
ဒါကတော့မဲဧတနာကျော်တင်ဆက်မဲ့2019နှစ်ကုန်အထူးအစီအစဉ်မှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်သုံးသက်ချက်ပြည်တွင်သတင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာပါရှင်မြန်မာနိုင်ငံရဲတပ်ဖွဲ့ပြုပြင်ပြောင်းလဲလာတော့မလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါရှင
်ထူးခြားတယ်လို့ပြောရမလားပြီးခဲ့တဲ့ဒီဇင်ဘာ17ရက်နေ့ကနိုင်ငံတော်ဦးတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်နဲ့ထိတ်တန့်ရဲအရာရှိကြီးတွေကိုခေါ်ယူပြီးလမ်းညွှန်အမှားစကားပြောကြားပါတယ်အဲ့ဒါလိုလမ်းညွှန်ချက်ပေးရမှာရဲတပ်ဖွဲ့ရဲ့တာဝန်တွေကိုပြောဆိုရှင်းလင်းပြခဲ့တဲ့အပြင်ပြည်သူတွေလုံလုံချုံချုံနေနိုင်အောင်ရက်ရွာတည်ငြိမ်အေးချမ်းသာယာရေးအတွက်လှုပ်ဆောင်နေတယ်လို့ပြည်သူတွေမြင်လာအောင်စ조사ပေးပါလို့ပြောရင်ပြည်ပြင်ပြောင်းလဲမှုတွေလုပ်ဖို့တိုက်တွန်းပါတယ်ဒေါက်ဆန်းစုကြည်ပြောခဲ့တဲ့အထဲမှာအရေးကြီးဆုံးတစ်ချက်ကတော့ရဲတပ်ဖွဲ့အနေနဲ့ပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အစိုးရအဖွဲ့ကိုတစ္ဆာစောင့်တည်ခြင်းဖြင့်ကိုယ်တာဝန်ကိုကြည်ပြွန်ကြစေလိုတဲ့အချက်ပါပါတယ်ရဲတပ်ဖွဲ့အနေနဲ့အစိုးရကိုတစ္ဆာခံကြဖို့ဒေါက်ဆန်းစုကြည်ပြောဆိုရတဲ့အခြေအနေရောက်အောင်ဒီကနေ့ရဲတပ်ဖွဲ့ဘာတွေလှုပ်ဆောင်နေသလဲရဲတပ်ဖွဲ့အနေနဲ့ကိုယ့်ကိုယ်ကိုပြုပြင်ပြောင်းလဲပြီးတကယ်ပဲပြည်သူလူထုလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုတာဝန်ယူနိုင်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်လာနိုင်မလားဆိုတာစိတ်ဝင်စားဖို့ကောင်းနေပါတယ်ခုတစ်ပတ်အဲ့ဒီကြောင်းလေ့လာတင်ပြသွားပါမယ်
ဒေါက်ဆန်းစုကြည်ရဲ့လမ်းညွှန်မှားကြားချက်ထဲမှာရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးတစ်ချိန်နှစ်ချိန်မကပြောဆိုတာတွေ့ရပါတယ်။အခြေအနေအရရဲတပ်ဖွဲ့ဝင်အတော်များများရခိုင်ပြည်နယ်ကိုပို့ထားရတဲ့အကြောင်းရခိုင်ပြည်နယ်ဘက်မှရဲတပ်ဖွဲ့ဝင်တွေထိခိုက်ကြဆုံမှုတွေလည်းရှိနေတဲ့အကြောင်းဒါကြောင့်ကြံရစ်ခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေရဲ့မိသားစုဝင်တွေကိုလည်းပံပိုးတာဝန်ယူပေးမယ်ဖြစ်တဲ့အကြောင်းစသဖြင့်ပြောဆိုခဲ့ပါတယ်။တကယ်လဲရခိုင်ပြည်နယ်ရဲ့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအခြေအနေဟာစိုးရိမ်စရာကောင်းနေပါတယ်။ရခိုင်တိုင်းသားဝင်ကြီးအဆင့်ရှိသူတယောက်ရဲ့ပြောဆိုချက်အရရခိုင်ပြည်နယ်မှာအေးအေးလက်နက်ကင်တွေလှုပ်ရှားနေတဲ့တိုက်ပွဲဖြစ်ပွားနေတဲ့မြို့ရွာတွေတင်မကပြည်နယ်မြို့တော်စစ်တွေမှာတော့အစိုးရရဲ့အုပ်ချုပ်ရေးရန်နေရာထိရောက်မှုမရှိတော့ဘူးလို့ဆိုပါတယ်။မြို့ကန်တွေဆိုရင်ဝင်ကြီးချုပ်လာရင်ထပြန်တာမျိုးလုပ်လို့ရှိပြီးရဲတပ်ဖွဲ့ဝင်တွေဆိုရင်လေသူတို့သက်ဆိုင်ရာစခန်းနဲ့နေအိမ်တွေအပြင်ဘက်ကိုထွက်တာနှဲလာပြီးစိုက်ကားသမားတွေကိုဈေးဝယ်ခိုင်းတဲ့အဆင့်ထိရောက်နေတယ်လို့ဆိုပါရယ်မြို့မှာပစ္စည်းတစ်ခုခုပျောက်တာပြဿနာတစ်ခုခုပေါ်တာဆိုရင်ရဲတပ်ဖွဲ့ကိုသွားတိုင်တာထက်လူမိုက်ဂိုင်းဝင်တွေကိုပျော်ပြီးပြဿနာဖြေရှင်းတဲ့ဒလိထွန်းကားလာတယ်လို့လည်းဆိုပါရယ်ဝင်ကြီးကိုယ်တိုင်ရောက်သွားတဲ့တရားမဝင်ဖဲဝိုင်းတစ်ခုမှာငွေကြေးသိန်းတောင်းချီလောင်းကြီးထက်ကစားကြတယ်လို့တစ္စတိုတနက်ကိုစီကန်ဆောင်ထားကြတာကိုတောင်မြင်တဲ့အကြောင်းပြောပြပါတယ်။သူအဆိုရရခိုင်ပြည်နယ်မြောက်ပိုင်းမှာတရားဥပဒေစိုးမိုးမှုမရှိ၊လုံခြုံရေးအာမခံချက်မရှိ၊အစိုးရရန်တရားအလုံမလုံနိုင်တော့ဘူးလို့ဆိုလိုတာပါ
။တကယ်တော့လက်ရှိတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာလုံခြုံရေးကိုအဓိကတာဝန်ယူထားသူကတပ်မတော်ဖြစ်ပြီးတရားဥပဒေစိုးမိုးအောင်လုပ်ရမှာကရဲတပ်ဖွဲ့ရဲ့တာဝန်ပါ။ဘယ်လိုအကြောင်းမျိုးကြောင့်ပေါ်ပေါက်လာသည်ဖြစ်စေလက်နက်ကင်တိုက်ခိုက်မှုတွေကိုနိုင်နိုင်နင်းနင်းကင်တွယ်ဖြေရှင်းရမှာတပ်မတော်ရဲ့တာဝန်ဖြစ်ပြီးပြည်သူတွေကြားတရားဥပဒေစိုးမိုးအောင်ဆောင်ရွက်ပေးရမှာကရဲတပ်ဖွဲ့ရဲ့တာဝန်ဖြစ်ပါတယ်။ပြောရရင်ရခိုင်ပြည်နယ်မှာတပ်မတော်ကရောရဲတပ်ဖွဲ့ကပါသူတို့ယူထားရတဲ့တာဝန်ကိုကြည်ကြည်ပင်ပင်ထမ်းဆောင်နိုင်ခြင်းမရှိသေးတာတွေ့ကြရမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်ရင်ပြီးခဲ့တဲ့ဒီဇင်ဘာ19ရက်နေ့က Nanganoya Tamika Pogo Donsa Suji, Yakai Bine Mao Munego, Kizen Ku Toyo Kevi, Tumioke Naiba Luma, Maipa Gwemudi, Pipwa Gayaraga, Tamarone, Yeta Puende, and Nine, Thru Tawan, Thru Chibio, Tansa Nanji, Machidi Usura, Piazare, Lakanat Kule Pipare.
Donsa Suji Piore, Lanu Amas Garema, Muya Siwa Pietanale, Babare, Muya Siwa Pietanama, Nabai Shibare. တပိုင်းကတော့ပြည်ရဲမှာအမြောက်များထုတ်လုပ်ပြီးအိန်းကြီးချင်းနဲ့နိုင်ငံတကာကိုပို့နေတာပါအခုနောက်ပိုင်းတိမ့်ချီတန်းချီပမာဏရှိတဲ့အဖက်တမီစိတ်ကြွမှုရေးဆေးပြားတွေဖမ်းမိတာပိုင်ရှင်မဲ့တွေ့တာတွေများလာပါတယ်စိတ်ကြွဆေးပြားထောင်ချီတောင်းချီဖမ်းဆီးရမိမှုဆိုတာမျိုးဟာထူးဆန်းတဲ့သတင်းတွေထဲမပါတော့ပါဘူးရက်တက်ဖွဲ့ဟာပမာဏကြီးမားတဲ့မှုရေးဆေးဝါးဂုံကူးမှုတွေကိုကာကွယ်တားဆီးနှိမ နေကြတဲ့ကိစ္စပါဒီပြဿနာလဲဆယ်စုနှစ်တွေနဲ့ချီကြာမြင့်နေတဲ့ပြဿနာဖြစ်ပြီးဒီကနေ့အချိန်ထိကင်တွယ်ဖြေရှင်းနိုင်တာမရှိသေးပါဘူးပြီးခဲ့တဲ့ရက်ပိုင်းစကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်အပါအဝင်မန်နိုင်ကြီး၃ရက်ကတာဝန်ရှိသူတွေနဲ့ပြည်သူလူထုတွေ့ဆုံပွဲမှာဒေသခံတယောက်ကမနက်ပိုင်းကောက်လို့ရတဲ့မူရီစေဝါသုံးဆွဲသူတွေစွန့်ပစ်ထားတဲ့ဆေးထိုးအပ်အဟောင်းတွေကိုပလတ်စတစ်ဘုံတစ်ဘုံနဲ့ထည့်လာပြီးပြောဆိုတိုင်တန်းခဲ့ပါတယ်။ဒီလိုပြဿနာမျိုးနိုင်ငံအနှံ့ရှိနေမှာဖြစ်ပြီးအဓိကရဲတပ်ဖွဲ့ရဲ့ပြဿနာလို့အများကရှုမြင်ကြပါတယ်။ဒါကိုတက်သေးထူနိုင်တဲ့အဖြစ်အပျက်တစ်ခုပြီးခဲ့တဲ့ရက်ပိုင်းကဖြစ်ပျက်ခဲ့ပါသေးတယ်။အဲ့ဒါကတော့လာရှိုးမှာရဲတပ်ဖွဲ့ဝင်၃ယောက်ကဒေသခံတယောက်ရဲ့အိမ်ကိုဝင်မူရီစေဝါရှိတယ်ဆိုပြီးရှာဖွေဘာမှမတွေ့တော့အင်ရှင်ကိုဖမ်းခေါ်သွားပြီးလမ်းရောက်တော့အင်ရှင်ရဲ့ဇနီးကိုဖုန်းလန်းဆက်ငွေ15သိန်းနဲ့လာရွေးဖို့ပြောဆိုတဲ့ကိစ္စပါဒေသခံရဲ့ဇနီးကရဲတပ်ဖွဲ့စီဖုန်းဆက်ရဲတပ်ဖွဲ့ကပြစ်ခတ်ဖမ်းဆီးတော့မှပြစ်မှုကျူးလွန်တဲ့ရဲတပ်ဖွဲ့ဝင်၃ယောက်ကိုဖမ်းဆီးမိခဲ့ပါတယ်ဒီနေရာမှာရဲတပ်ဖွဲ့ဝင်တချို့ဟာမူရီစေးကိုတားဆီးကာကွယ်နှိမ်နင်းဖို့နေနေတတမူရီစေးကိုအကြောင်းပြပြီးလူတွေကိုဒုက္ခပေးအဲ့ဒီထက်မကသေးပဲပြန်ပေးဆွဲငွေတောင်းနဲ့ပြစ်မှုကျူးလွန်တာကိုတွေ့လိုက်ကြရလို့ပါပဲရဲတပ်ဖွဲ့နဲ့ပတ်သက်ရင်လက်ရှိပြောစမှတ်ဖြစ်နေတာကနေပြည်တော်ကမတရားပြုကျင့်ခံရတဲ့ဗစ်တိုးရီးယားကလေးငယ်လေးရဲ့အမှုဖြစ်ပါတယ်ဒီအမှုနဲ့ပတ်သက်ပြီးမှန်မှန်ကန်ကန်ဖော်ထုတ်ပေးဖို့နိုင်ငံမှာအမြင့်ဆုံးဖြစ်တဲ့နိုင်ငံတော်သမ္မတကိုယ်တိုင်ရဲတပ်ဖွဲ့ကိုညွှန်ကြားထားတာပါလက်ရှိရဲတပ်ဖွဲ့ကနေဒီအမှုကင်တွယ်နေပုံကိုကြည့်ရင်နိုင်ငံတော်ရဲ့အမြင့်ဆုံးခေါင်းဆောင်သမ္မတကိုတော့မလေးမခန့်ပြုနေသလားမေးခွန်းထုတ်စရာဖြစ်နေပါတယ်။ဒါကြောင့်လဲဒေါအောင်ဆန်းစုကြည်ကရဲတပ်ဖွဲ့အနေနဲ့ရွေးကောက်ခံအစိုးရကိုတစ္ဆာခံဖို့ပြောဆိုနေရတာဖြစ်နိုင်ပါတယ
်။ဘယ်လိုပဲဖြစ်ဖြစ်လက်ရှိချိန်ဟာ2008ဖွဲ့စည်းပုံအတီးဖြစ်နေစေဖြစ်ပြီးဖွဲ့စည်းပုံအရရဲတပ်ဖွဲ့ဟာတပ်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့ပြည်ထရေးဝန်ကြီးရဲ့လက်အောက်မှာရှိနေပါသေးတယ်။တပ်မတော်ခေါင်းဆောင်တွေကလည်းသူတို့နိုင်ငံရေးရည်မှန်းချက်နဲ့သူတို့အစိုးရလက်အောက်မှာမဟုတ်ပဲသီးခြားရပ်တည်နေတဲ့အနေအထားမှာရှိနေပါသေးတယ်။ဒီလိုခြေနေအောက်မှာရဲတပ်ဖွဲ့ကိုအစိုးရအဖွဲ့အောက်မှာထားပြီးပြည်သူလူထုကိုတကယ်လုံခြုံမှုပေးနိုင်တဲ့ပြည်သူလူထုယုံကြည်အားကိုးရတဲ့ရဲတပ်ဖွဲ့ဖြစ်အောင်ပြုပြင်ပြောင်းလဲမှုတွေလုပ်ရေးကိစ္စတပ်မတော်စစ်ကောင်းဆောင်တွေစိတ်ဝင်စားအောင်မဲ့ပုံမပေါ်သေးပါဘူး။ဒါကြောင့်တိတ်မကြသေးခင်ကာလအတော်အတွင်းမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ပြီးအစိုးရကိုတစ္ဆာစောင့်တည်တဲ့လုံးညုံရေးနဲ့တရားဥပဒေစိုးမိုးရေးကိုစွမ်းစမ်းတမန်ဆောင်ရွက်တဲ့ပြည်သူလူထုကယုံကြည်ကိုးစားရတဲ့ရဲတပ်ဖွဲ့အနေအထားမျိုးရောက်လာလိမ့်မယ်ဆိုပြီးမျှော်လင့်လို့မရနိုင်သေးပါကြောင်းပြပြလိုက်ရပါတယ
်ခုစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်စီစဉ်ပါရှင်အခုတော့2019နှစ်ကုန်အထူးစီစဉ်ဖြစ်ဒီတစ်နှစ်အတွင်းဂီတနဲ့ဟောလိဝုဒ်ရုပ်ရှင်အစီအစဉ်တွေမှာဘာတွေထူးထူးခြားခြားဖြစ်ခဲ့သလဲဆိုတာမအေးတနာကျော်ကစူးစီးတင်ဆက်မှာပါရှင်
မင်္ဂလာပါရှင်ဒီကနေ့တော့ပြီးခဲ့တဲ့2019ခုနှစ်အတွင်းဂီတနဲ့ရုပ်မြင်သံကြားလောကကပြိုပြက်လက်အခမ်းအနားတွေအလုံးစိတ်ဝင်စားဖြစ်ခဲ့တဲ့ဆိုတဲ့အကြောင်းတွေကိုပြန်ပြီးကြည့်ကြရအောင်ပါ2019ဂီတလောကကတော့ပြောစရာအဖြစ်အပျက်တွေအများကြီးနဲ့ဖြစ်ပါတယ်နှစ်ဆမှာတော့ထုံးစံတိုင်းပဲ February လမှာ Grammy ဂီတဆုချီးမြှင့်ပွဲကျင်းပခဲ့တာပါဒီမှာကျင်းလက်တည်းဆိုတော့ Casey McGraves က Golden Hour ဆိုတဲ့တေးတပြားနဲ့အကောင်းဆုံးတေးတပြားဆုအပါအဝင်ဆုလေးဆုရရှိခဲ့ပါတယ် This is America Don't catch you slipping now Don't catch you slipping now Look what I'm whipping now Childish Gambino ကတော့အကောင်းဆုံးအတန်သွင်းတချင်းဆုနဲ့အကောင်းဆုံးတေးတချင်းဆုနှစ်ဆုလုံးကိုရသွားတာပါဒါကြောင့်မလို့သူ့ရဲ့ Rap တချင်းကဂီတလောကရဲ့ထိတ်ဆုံးလို့ပြောလို့ရတဲ့ဒီဆုချီးမြှင့်ပွဲမှာအကြီးကျယ်ပေါက်သွားတဲ့တချင်းဖြစ်ပါတယ် သူကရဲတပ်ဖွဲ့ကြမ်းကြမ်းတမ်းတမ်းလှုပ်ဆောင်မှုတွေလူမျိုးရေးခွဲခြားမှုတွေကိုဆက်ဆူထားတာဖြစ်ပြီးတော့ဒီသချင်းကအကောင်းဆုံးအတန်သွင်းဆုနဲ့အကောင်းဆုံးတေးသချင်းဆုဆီရင်နှစ်မျိုးလုံး Grammy ဆုရတဲ့ပထမဆုံး Hip Hop သချင်းဖြစ်ပါတယ်တချင်းနာမည်က This is America ဖြစ်ပြီးတော့အကောင်းဆုံးတေးဂီတာဗီဒီယိုဆုနဲ့အကောင်းဆုံး rap တချင်းဖျော်ဖြေမှုဆုလို့လည်းရသွားတာပါ February လောက်မှာပဲ Britain နိုင်ငံမှာကျင်းပတဲ့ Brit Guitar ဆုချီးမြှင့်ပွဲမှာတော့ Pop Rock အဖွဲ့1975နဲ့ DJ Kelvin Harris တို့ဆုအများဆုံးရရှိသွားတာပါဆုနှစ်ဆုစီရရှိပြီးတော့ British အဖွဲ့ဖြစ်တဲ့1975အဖွဲ့ကသူတို့ရဲ့ A Brief Inquiry into Online Relationships ဆိုတဲ့ဒေးတပြားနဲ့Brit ဆုချင်းမြင်ပွဲရဲ့အမြင့်ဆုံးဆုဖြစ်တဲ့အကောင်းဆုံးတေးတပြားဆုရရှိသွားပါတယ်။မေလမှာကျင်းပတဲ့ Ivor Novolos 65ချိန်မြောက်ဆုပေးပွဲမှာတော့ American ဆိုတော့ Mariah Carey နဲ့ British ဆိုတော့ Dido တို့အပါအဝင်နာမည်ကြီးတချို့ဂုဏ်ပြုခံရပါတယ်။2002ခုနှစ်က Rapper ဆိုတော့ Eminem ရဲ့နာမည်သိကြီးတဲ့ Stan Smith ရဲ့တချင်မှာအတန်ချိုချိုပျော့ပျော့လေးနဲ့ Melody ဆိုပြီးတော့နာမည်စကြီးလာသူကတော့ Dido ဖြစ်ပါတယ်။သူကအထူးကျွမ်းကျင်တဲ့တချင်များစုစည်းမှုစုချီးမြှင့်ခံရပါတယ်
။ It's amazing. Like it's very very cool. And it like it's sort of
ဒီကဲအော်စရာကြီးပါ။အရန်မိုက်ပါတယ်။ကျမတို့အရန်လိုက်သေးပဲရှိပါတယ်။တချင်တွေကကျမတို့အရာရာပါပဲ။တချင်တွေကနေတစ်ဆက်အားလုံးနဲ့ဆက်ဆံလို့ရပါတယ်။
As we're fighting loving talking in the heat
American ကနာမည်သိကြီးတဲ့ Mariah Carey ကတော့နိုင်ငံတကာအထူးဆုချီးမြှင့်ခံရပြီးတော့ဒီကမ္ဘာလုံးတိုင်းတာနဲ့ချီးပြီးတော့အထူးပါရမီရင့်တန်သူဖြစ်တယ်။အများကိုတက်ရောက်မှုတွေအများကြီးပေးတဲ့တချင်တွေရေးဖွဲ့ဆက်ဆိုသူဖြစ်တယ်ဆိုပြီးတော့အတိအမှတ်ပြုခံရတာပါ။မှာတော့ MTV ဂီတာဗီဒီယိုဆုချီးမြှင့်ပွဲကျင်းပခဲ့ပြီးတော့ဒီပွဲမှာတော့ Taylor Swift ကဆုရအများကြီးရသွားပါတယ်။ဒီထက်မှအကောင်းဆုံးဂီတာဗီဒီယိုဆုလည်းပါဝင်တာပါ။ Lil Nas X ကတော့ Old Town Road ဆိုတဲ့တချင်နဲ့အကောင်းဆုံးဒေသချင်းဆုရရှိပါတယ်။ American Rap ဆိုတော့ Missy Elliott ကတော့ဆယ်စုနှစ်ပေါင်းများစွာဂီတာလောကမှာရပ်တည်ခဲ့တဲ့အမှုပညာရှင်အဖြစ်နဲ့ Video Vanguard ဆုရရှိပါတယ်။စက်တင်ဘာလမှာကျင်းပတဲ့ဆုချီးမြှင့်ပွဲကတော့ Mercury ဆုချီးမြှင့်ပွဲဖြစ်ပြီးတော့အဲ့မှာတော့ Rap ဆိုတော့ Dave က Mercury ဆုရသွားတာပါ။ London မြို့တော်က Apollo ခန်းမမှာကျင်းပတဲ့ဒီဂီတဆုချီးမြှင့်ပွဲမှာ Britain နဲ့ Ireland တို့မှာကြုံရတဲ့နိုင်ငံရေးလူမှုရေးပြဿနာတွေနဲ့ပတ်သက်လို့မကြေမနက်ဖွင့်ဟတဲ့နေ့ကြားခဲ့ရပါတယ်။ဆုရတဲ့ Dave ရဲ့ Psycho Drama တေးတပြားကိုလည်းကျွန်တော်စိတ်ဝင်စားပါတချို့နေရာတွေမှာတော့ဖွင့်ဟဝင်ခန့်ကျဲတခြင်းတွေဒါတွေကိုကုစားမှုစားသားတွေနဲ့တခြင်းတန်တွေကြားခဲ့ရပါတယ်တန်ကိုရီးယားနိုင်ငံကနာမည်အကြီးဆုံး K-pop အဖွဲ့တစ်ဖွဲ့ဖြစ်တဲ့ BTS အဖွဲ့ကတော့2019ခုနှစ်မှာအောင်မြင်မှုတွေအများကြီးထက်ရခဲ့တာပါအဲဒီကတခုဆိုရင်တော့ AP လာမှာသူတို့ရဲ့တခြင်းတစ်ပုဒ်က YouTube စံချိန်တင်ခဲ့တာဖြစ်ပါတယ် American အဆိုတော့ Halsey ပါဝင်တည်ဆူထားတဲ့ Boy with Love ဆိုတဲ့တခြင်းက YouTube ရာဇဝင်မှာလူအကြည့်များဆုံးဂီတာဗီဒီယိုဖြစ်နေစံချိန်တင်ပြီးတော့ပထမဆုံးသူတို့ဗီဒီယိုကိုတင်လိုက်တဲ့24နာရီအတွင်းမှာကြည့်ရှုသူပေါင်း84တန်းခွဲကျော်သွားတယ်လို့ YouTube ကပြောပါတယ်။ဒီလိုအောင်မြင်မှုတွေကြားမှာတော့ AP လာမှာပဲနောက်ဆုံးတေးတက်ပြားနဲ့ပရိသတ်ကိုနှုတ်ဆက်သွားကြသူတွေက The Cranberries အဖွဲ့ပဲဖြစ်ပါတယ်။မနေ့ကဆုံးသွားတဲ့သူတို့ရဲ့အဖွဲ့ပင်နိုင်အဆိုတော့ Dolores O'Riordan ကိုရည်စူးပြီးတော့သူတို့နောက်ဆုံးတေးတပြားကိုအတန်သွင်းထုတ်လုပ်ခဲ့ပါတယ်။ In the end အဆုံးမတော်လို့နာမည်ပေးထားပြီးသူတို့အဖွဲ့ရဲ့ရှစ်ချက်မြောက်တေးတပြားမှာ1990ကျော်မှာသူတို့အဖွဲ့ကိုအောင်မြင်မှုလမ်းကြောင်းပေါ်စပြီးတော့တင်ပေးခဲ့တဲ့သတင်းတွေဖြစ်တဲ့ Zombie တို့ Linga တို့ကိုပါပြန်ပြီးတော့ထည့်သွင်းထားပါတယ်။သူတို့ရဲ့ဆိုတော့ Dolores O'Riordan လန်ဒန်ကဟိုတယ်ကရေချိုးကံမှာ2018ခုနှစ်တုန်းကအရက်မှုပြီးတော့ရေမောတေဆုံးမသွားရခင်နောက်ဆုံးတွင်းသွားခဲ့တဲ့သတင်းအဆုံးပါဝင်တာပါ။သူတို့ကဒီတေးတက်ပြားထွက်ဖို့အတွက်2019ခုနှစ်နယ်လှည့်ဖျော်ဖြေပွဲလုပ်နေတဲ့ကာလတွေကစပြီးတော့အတန်သွင်းနေကြတာဖြစ်ပြီးတော့ Dolores ဆုံးသွားခဲ့တဲ့ဆောင်းတွေမှာတော့သူနဲ့ဂီတာသမား Noel Hogan တို့နမူနာတချင်းဆက်တပုတ်သွင်းခဲ့ပြီးသွားပြီဖြစ်ပါတယ်
။ You know Dolores wanted this album done because if when you hear the album you hear the songs and how strong they are and she was very very excited.
Dolores ကဒီတေးတပြားကိုပြီးအောင်လုပ်ချင်တာသိကြပါတယ်။ဒီထဲကသချင်းတွေကိုနားထောင်ကြည့်ရင်ဒီသချင်းတွေမှာသူဘလောက်အားစိုက်ပြီးလှုပ်ထားလဲဆိုတာသိနိုင်ပါတယ်။ဒီသချင်းတွေလှုပ်ဖို့သူတိတ်ဆိတ်ပါခဲ့တာပါ။သူမဆုံးခင်ရက်ပိုင်းကပဲဘယ်နေ့ဒီတပြားထုတ်မယ်ဆိုတာရက်ရွေးနေခဲ့ကြတာပါဗျာ။
ဒီဒေတာပြကကုနာပြောခဲ့သလိုပဲ The Cranberry စပွဲနဲ့ Dolores O'Riordan ရဲ့နောက်ဆုံးနှုတ်ဆက်ဒေတာပြလို့ဆိုရပါမယ်အဆိုရမာကြီးမက်ဒေါနာဂျွန်လာမှာထုတ်ခဲ့တဲ့ Madam X ဆိုတဲ့ဒေတာပြကတော့တနက်ဆန့်ကျင်ရေးဆေးရမွေးတွေမှုနဲ့ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့ဒေသချင်းတွေထည့်သွင်းထားတာဖြစ်ပြီးတော့သူ့ရဲ့အဆိုကြောက်စရာမျက်မှောက်ကဘာကြီးကိုပြန်တိုက်ချင်ပုံရတဲ့သူ့ရဲ့ဆန္ဒကိုဒီဒေသပြမှာတွေ့နိုင်ပါတယ်။အသက်60ရှိပြီဖြစ်တဲ့ဖော့ပြင်းမမက်ဒေါနာကရိုက်တာစနဲ့တွေ့ဆုံမေးမြန်းရမှာတော့အခုခေတ်အခြေအနေကိုဘယ်လိုမြင်လဲဆိုတဲ့မေးခွန်းကိုတော်တော်ကိုကြောက်မိပါတယ်လို့ပြန်ပြောဖြေသွားတာ
ပါ။ It's pretty scary. It's just the topic of gun control is a pretty
တော်တော့ကိုကြောက်စရာကောင်းပါတယ်အရန်ကိုကြောက်စရာကောင်းတဲ့အခြေအနေမျိုးပါတနတ်ထိန်ချုပ်ရေးဆိုတာကတော်တော့ကိုဆွေးနွေးဖို့လိုနေတဲ့ကိစ္စတစ်ခုပါဒီနိုင်ငံမှာတနတ်ကြောင့်လူပဲနှစ်ယောက်သေနေရတယ်လေလူပဲနှစ်ယောက်အသက်ခံနေရတယ်လေဒဏ်ရာရတဲ့သူတွေဘလောက်များနေတယ်လေဒီအမေရိကမှာတနတ်ထိန်ချုပ်ရေးကိုတည်ချမလုပ်လို့ဘလောက်တောင်းမှဘဝတွေဒုက္ခရောက်နေကြတယ်လဲဆိုတာတွေးကြည့်ကြပါဦးဒါကတကယ့်ပြဿနာအကြီးကြီးပါကျမအရန်စိတ်ပူပါတယ်ဒါကြောင့်မပြောဘဲမနေနိုင်သလိုမရေးဘဲလည်းမနေနိုင်ပါဘူ
းဗီဒီယိုဖွဲ့ဂီတလောကမှာမှတ်ချောက်တင်ခဲ့ရတဲ့သမိုင်းဝင်တေးတပြားထွက်ခဲ့တာပြီးခဲ့တဲ့အောက်ဂူလာမှာတော့250ပြီးခဲ့တာပါသူရဲ့နာမည်ကျော်ဆုံးတေးတပြား250ပြည့်သမိုင်းကိုအမတ်တရပြုတ်ရတဲ့အနေနဲ့ဗီဒီယိုပြည့်တဲ့တွေလွန်ခဲ့တဲ့250မှာဗီဒီယိုစဖွဲ့အတန်သွင်းခဲ့တဲ့ EMI တေးတန်သွင်းစတူဒီယိုအပြင်ဘက် Abby Lanလူကူမြင်ကြနေရာကိုရောက်လာခဲ့ကြပါတယ်။သူတို့ရဲ့တေးတဲ့ပြားနာမည်ကလည်း Abbey Road ပဲဖြစ်ပြီးတော့အဲဒီကလူကူမြင်ကြမှာသူတို့အဖွဲ့သား၄ယောက်ဖြတ်ကူးနေတဲ့ပုံကကဘာကျော်တဲ့တပ်ပုံဖြစ်ပါတယ်။250ဂုံပြုတ်အထိမ်းအမှတ်ဖြစ်နေသူတို့ရဲ့အဲဒီတေးတဲ့ပြားတွေကတချင်18ပုတ်ကိုပြန်တီးထားပြီးတော့ September 29ပဲပြန်ပြီးထုတ်ဝေဖြန့်ချီခဲ့ပါတယ်။
I'd like to be under the sea. Oh, darling, please believe me.
Here comes the sun. Here comes the sun, I say.
Oh, yeah. All right.
ဒီကွာလုံးမှာအောင်မြင်မှုရတဲ့ Game of Thrones ရုပ်တံဇလန်တွေရဲ့အဖွဲ့သားတွေဖန်တီးသူတွေကတော့2019 AP မှာသူတို့ရဲ့ရုပ်တံဇလန်တွေနောက်ဆုံးကော်ဇိုနီကင်အခမ်းအနားကိုတက်ရောက်လာခဲ့ကြတာပါ2012ခုနှစ်မှာစပြတဲ့အဲ့ဒီရုပ်တံဇလန်ကဒီကမ္ဘာလုံးအတိုင်းအတာနဲ့ပေါက်သွားခဲ့လို့အဲ့ဒီကားမှာပါဝင်တဲ့မင်းသားမင်းသမီးတွေအရင်ကနာမည်မရှိတဲ့သူတွေပါနာမည်ကြီးသွားကြပါတယ်ဆိုဖီယာတန်နာက Game of Thrones ရဲ့အဓိကဇာတ်လိုက်တစ်ယောက်ဖြစ်ပါတယ်
I mean, there'll be so many. I think, like, some of the fondest memories I have are of all of us kind of snuggled up and, like,
Killing Eve ဆိုတဲ့ရုပ်တံဇာတ်လမ်းကတော့လုံခြုံရေးအထူးအေဂျင့်တယောက်ဖြစ်တဲ့ Eve ကအမျိုးသမီးကျေးဇူးလူသက်သမား Villa Nell ကိုလိုက်ပြီးတော့ရှာတဲ့ဇာတ်လမ်းဖြစ်ပြီးတော့ AP လာမှာတော့သူတို့ရဲ့ဒုတိယရာသီတွေကိုစတင်လိုက်ပါတယ်ပထမရာသီဇာတ်လမ်းတွေကတော့ Minimi Sandra O ကိုချွေးကဘာလုံးစုရော Screen Actors Guild စုမာရောအကောင်းဆုံး Minimi စုရရှိခဲ့တာဖြစ်ပါတယ် Netflix online ရုပ်တံလိုက်မှာ AP လာမှာစတင်ပြသတဲ့ရုပ်တံ series တစ်ခုကတော့ Our Planet ကျွန်တို့ကဘာမြေဆိုတဲ့ဇလန်တွေဖြစ်ပြီးတော့အပိုင်း၈ပိုင်းပါဝင်တာပါ British သဘာဝပတ်ဝန်းကျင်သမား David Attenborough ကအလဟတာမလုပ်ကြဖို့တာဝန်သိကြဖို့နှိုးဆော်ထားပြီးတော့သဘာဝကဘာမြေကြီးနဲ့ဘာတွေကြောင့်ကဘာမြေကြီးထိခိုက်နေရလဲဆိုတာကိုထောက်ပြထားပါတယ် Planet အမှတ်တမ်းရုပ်ရှင် series တွေနဲ့စုရရတဲ့သူတွေကအခု series ကို season ရိုက်ကူးတာဖြစ်ပြီးတော့ရေခဲတောင်တွေအရေးပြောတာကအစားအစိမ်းအောင်တောအုပ်ထဲကအဖြစ်ပြက်တွေပျက်စီးမှုတွေအစုံဥရရာသီပြောင်းလဲမှုတွေကြောင့်တောအုပ်မီတဲ့တက်ရှိတဲ့ဝါတွေရာသီဥရအပြောင်းလဲတွေမိခိုနေထိုင်တဲ့အရာတွေနဲ့လူတွေရဲ့လုံရက်ကြောင့်ဘလောက်တောင်မှဒုက္ခရောက်နေရလဲဆိုတာကိုရှင်းပြထားတာပါဒီရုပ်တံဇလန်းကိုတင်ဆက်တဲ့ David က
Care for the planet don't be extravagant don't wasteDo what you can to cut out unnecessary expenditure.
ကဘာမျိုးကိုဂယူဆိုင်ကြပါဗျာ။အပူတွေမလုပ်ကြပါနဲ့။အလဟတ်သက်အဖြစ်မခံကြပါဘူး။မလိုအပ်တဲ့ဟာတွေသုံးမပြစ်ကြဘူးအစဉ်ချင်းကြပါ။လူတာထက်ပိုမစားကြပါနဲ့။ဖြစ်တင်တာထက်ပိုပြီးမသွားလာကြပါနဲ့။ဒါတွေအလုံးပေါ့။ဂယူဆိုင်ပါတာဝန်သိကြပါ။ကဘာမျိုးရဲ့နိုင်ငံသားတွေအတွက်ဂယူတစ်ဆိုင်ပြုမှုကြပါ။ ကျွန်တော်တို့အတွက်နေစရာဆိုလို့ဒီကဘာမြေတစ်ခုပဲရှိပါတယ
်။အခုအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်မှာပဲအင်ဂျီရောပြန်ကြားရေးအရာရှိဖြစ်နေတာဝန်ယူခဲ့တဲ့ရှွန်စပိုင်ဆာကတော့အလောက်ကထွက်လို့သတင်းစာရှင်းလင်းပွဲတွေမှာမတွေ့ရတော့ပေမဲ့လည်းစက်တင်ဘာလမှာတီဗီဖန်သားပေါ်ပြန်ပြီးရောက်လာခဲ့တာပါ။ဒီတစ်ခါတော့ကောက်အင်ဂျင်နဲ့တွေ့နေကြပုံစံမျိုးကနေလုံးဝပြောင်းသွားပြီးတော့အနုညူစိမ်းအောင်အတွန့်လက်တွေပါတဲ့အင်ဂျင်နဲ့ Dancing with the Star အစီအစဉ်မှာပါဝင်ပြီးတော့အကပြိုင်ခဲ့တာဖြစ်ပါတယ်။သူအဲ့လိုအကပြိုင်တာမသိတော့ဘူးဆိုတဲ့ဝေဖန်သံတွေလည်းတော်တော်ထွက်ခဲ့တာပါ။ Walt Disney Company ကတော့နိုဝင်ဘာလမှာပဲ American ပြည်ထောင်စုကနေဒါနဲ့ Netherlands နိုင်ငံတို့မှာသူတို့ရဲ့ online ရုပ်သံလိုင်းကိုစပြီးတော့လွှင့်လိုက်ပါရဲ့
။ Something extraordinary.Something exciting. Something authentic and true.
လာစင်ကြီးတလ9ဒေါ်လာဖြစ်ပြီးတော့သူတို့ရဲ့ရုပ်ရှင်နဲ့အများကြီးကြည့်လို့ရမှာပါ။လာမယ့်9နှစ်အတွင်းမှာသူတို့ကိုကြည့်ရှုမဲ့ရုပ်သံပရိသတ်ကတန်း60ကနေတန်း90အထိရအောင်လုပ်မယ်လို့သူတို့ကရင်းနှီးမြှုပ်နှံသူတွေကိုပြောပါတယ်။ Disney က online ရုပ်သံ line မှာဈေးကွက်ကိုအုပ်ဆိုးထားတဲ့ Netflix ကိုရှင်ပြိုင်နေတာဖြစ်ပါတယ
်။ If I may offer two pieces of advice.Never turn your back on true love.
And the second?
Watch out for your family.
They mean well.
No, they don't.
ဘောမအကြီးဆုံး online ရုပ်သံလိုင်းဖြစ်တဲ့ Netflix မှာတော့တော်တော်ကိုအောင်မြင်မှုရထားတဲ့ The Crown ရုပ်သံဇာတ်လမ်းကနိုဝင်ဘာလမှာပဲတတိယရာသီစတင်လိုက်ပါတယ်။ဒီတစ်ခါတော့ဘီယမာကြီးနေရာမှာမင်းသမီးပြောင်းပြီးတော့သုံးထားတာပါ။ဘီယမာကြီးဖြစ်တဲ့တရုတ်ဆောင်တဲ့ Olivia Colman က The Favorite ဆိုတဲ့ဗြိတိသျှဘီယမာကြီး Elizabeth အကြောင်းရိုက်ကူးထားတဲ့ရုပ်ရှင်တွေပဲဒီနှစ်ထဲမှာပဲ Academy ရထားသူဖြစ်ပါတယ်။မြမအရေးတွေကိုအများနဲ့စိတ်ဝင်စားနဲ့လုပ်ပေးခဲ့တဲ့အိုင်ယာလန်က YouTube Rock အဖွဲ့ကတော့ Full Star ဆိုတဲ့စစ်တမ်းကောင်ကုမ္ပဏီရဲ့ဆန်းစစ်ချက်တစ်ခုမှာ၁၀နှစ်အတွင်းမှာကဘာလက်ဖျော်ဖြေပွဲတွေမှာအအောင်မြင်ဆုံးအဖွဲ့ဖြစ်နေတွေ့ရပါတယ်။ YouTube အဖွဲ့ကအဲ့ဖျော်ဖြေပွဲတွေကနေပြီးတော့ဒေါ်လာတန်းတထောင်ကျော်ဝင်ငွေရခဲ့လို့ Rolling Stone အဖွဲ့ကိုကြော့သွားတာပါ။ Rolling Stone ကနံပါတ်1နေရာမှာရှိပြီးတော့အဲ့နောက်မှာတော့ Ed Sheeran နောက်ပြီးတော့ Taylor Swift နဲ့ Beyoncé တို့အသီးသီးလိုက်ပါတယ်။Bon Jovi, Paul McCartney, Coldplay, Bruce Springsteen တို့လည်းဖျော်ဖြေပွဲတွေကနေငွေဝင်ဆုံးဂီတသမား10ယောက်ရင်းနှီးမှာပါဝင်တာပါ။ဒါနဲ့ British Rock အဖွဲ့ဖြစ်တဲ့ Coldplay ကတော့သူတို့အဖွဲ့ဟာပတ်ဝန်းကျင်ထိခိုက်မှုမဖြစ်စေချင်လို့နယ်လက်ဖျော်ဖြေပွဲတွေလိုက်ပြီးမဆိုးတော့ဘူးလို့ပြောသွားခဲ့ပါတယ်။သူတို့ရဲ့နောက်ဆုံးဖျော်ဖြေပွဲကတော့ London မြို့တော်ကတဘာဝသမိုင်းပြတိုင်းမှာကျင်းပသွားခဲ့ပါတယ်ရှင်။မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရစနေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုဆိုနေပါတယ်ရှင
်။မေတ္တနာကျော်ရဲ့2019ခုနှစ်အကုန်အထူးစီစဉ်ပါရှင်။အခုတော့ထူးခြားဆန်းပြကမ္ဘာသတင်းများအစီအစဉ်ကိုမက်ခင်ဖြူထွေးနဲ့အတူကိုငင်းချမ်းကတင်ဆက်မှာပါ။လင်းငယ်တွေချိတွေ့ကင်တွေလို့မကောင်းတဲ့လစ်သူရီးနီးယားနိုင်ငံကခရစ်စမတ်တစ်ပင်တစ်ပင်အကြောင်းပြောပြခြင်းပါတယ်။ကလေးတွေနဲ့ဝဝထားတဲ့အကြောင်းကတော့ဒီတစ်ပင်မှာဂျားတွေ၊ကက်ကြီးတွေ၊မီးချစ်တွေ၊ကြည်စံခွန်တွေနဲ့အလှဆင်ထားလို့ပါ။ဒီခရစ်စမတ်တစ်ပင်ကိုလစ်သူရီးနီးယားနိုင်ငံဗီလ်နီယပ်စ်နိုင်ငံကလေးစိတ်မှာပြသထားတာဖြစ်ပြီးတစ်ပင်ထိပ်မှာတော့ cheese တင်ကဲလှီးတဲ့ဓာတ်နဲ့လုပ်ထားတဲ့ကျက်တစ်ခုတက်ဆင်ထားပါတယ်။ဒီတစ်ပင်ဟာအမြင့်၅ဘီလောက်ရှိပြီးလေးစိတ်မှာခီးသွွားရိစီကတင်းစီရမိတဲ့ပစ္စည်းတွေနဲ့ကြီးပဲလှုပ်ထားတာပါ
ဒီသစ်ပင်ကိုတိဆောက်ဖို့သတင်းပန်အနည်းငယ်လောက်သုံးခဲ့ရပြီးတော့ခီးသွွားတွေအနေနဲ့6စင်တီမီတာထက်ပိုရှည်တဲ့ခြုံမြတဲ့ကရိယာတွေတည်ဆောင်လို့မရဘူးဆိုတာကိုသတိပေးခြင်းနဲ့ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တာလို့လေးစိတ်လုံချိုကြီးအကြီးအကဲကပြောပါတယ်။ခီးသွွားတွေအနေနဲ့နှစ်သက်ကူတဲ့အချိန်အထိဒီခရစ်စမတ်သစ်ပင်နဲ့အတူတက်ပုံတွဲရိုက်နိုင်ပါပါရှင်။
ပြီးခဲ့တဲ့အပတ်ဟန်ဂေရီနိုင်ငံဘူဒပက်စ်မြို့တော်မှာခရစ်စမတ်အကြိုအထိမ်းအမှတ်ဖြစ်လူ80လောက်အတွင်းကန်အင်ဂျီဘောင်းမီအနီရောင်တွေနဲ့အပြေးပြိုင်ခဲ့ကြပါဗျ။စောင်းရသည့်အေဂျင့်လာတဲ့အချိန်မှာအခုလိုအင်ဂျီဗလာအတွင်းကန်လေးတွေနဲ့ Naked Center Run ကိုပြေးခဲ့ကြတာပါ။သူတို့ဟာမြို့လယ်ကောင်းကိုဖြတ်သန်းပြေးခဲ့ကြပြီးလန်ခီတလျှောက်ရက်ကြည့်နေသူတွေကိုကပြတာ၊လေ့ကျင့်ခန်းလုပ်ပြတာ၊တကြားလုံးပေးဝေတာတွေလုပ်ခဲ့ပါဗျ။အခုလိုစင်တာအပြေးပြိုင်ပွဲကိုကျင်းပတာ18ချိန်မြောက်ရှိနေပြီဖြစ်ပြီးအမေရိကန်နိုင်ငံကခရစ်စတန်မဟေကဒီအပြေးထုံးစံကိုအမေရိကန်နိုင်ငံဘော့စတွန်မြို့ကအပြေးပွဲတွေကိုအားကျပြီးဟန်ဂေရီနိုင်ငံမှာစတင်ခဲ့တာပါဒီအပြေးပြိုင်ပွဲဟာနှင်းစင်နှစ်တိုင်းမတူညီတဲ့ပရဟိတအဖွဲ့တွေအတွက်အလှငွေကောက်ခံလှူဒန်းလေးရှိပြီးတော့ပါဝင်သူတွေအနေနဲ့အရေးတန်ကိုတိတ်မခံရဘူးလို့ပြောပါတယ
်လဗနုန်နိုင်ငံကဆက်ကမျိုးမှာခရစ်စမတ်သစ်ပင်တစ်ခုကိုတော့ပလတ်စတစ်ဘူးတွေနဲ့ဖန်တီးထားပါဗျ။ပလတ်စတစ်ရေတံဘူးတသိန်း2000ကိုအသုံးပြုပြီးကာရိုလင်းရှက်ပတီနီနဲ့သူ့ရဲ့အဖွဲ့တွေကဖန်တီးခဲ့ကြတာပါ။ရှက်ပတီနီဟာမနစ်ကတည်းကရေတံဘူးကုန်တွေကိုစုဆောင်းခဲ့ပြီးတော့ဒီမနစ်ကသူ့သမီးလေးအတွက်ရေတံဘူး900လောက်သုံးပြီးခရစ်စမတ်သစ်ပင်တစ်ပင်ကိုလှုပ်ပေးခဲ့ပါဗျ။ဒီနှစ်မှာတော့တငယ်ချင်းတွေမိသားစုတွေရဲ့တိုက်တွန်းမှုကြောင့်တီးထည့်ကြီးရဲ့သစ်ပင်ကြီးတစ်ပင်တည်ဆောက်ဖို့ဖြစ်လာခဲ့တာပါ။2019ခုနှစ်တနှစ်ပတ်လုံးပလတ်စတစ်ဘူးကုန်တွေစုဆောင်ခဲ့ပြီးအွန်လိုင်းကနေလည်းအလှူခံခဲ့ပါဗျာ။အမြင့်မီတာ30နီးပါးရှိတဲ့ဒီပလတ်စတစ်ခရစ်စမတ်သစ်ပင်ကြောင့်ဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်တင်နိုင်လိမ့်မယ်လို့လည်းသူကမျှော်လင့်ထားပါဗျာ။ဆွန့်ပစ်ပစ္စည်းတွေကိုပြန်လည်အသုံးပြုဖို့အရေးကြီးတဲ့အကြောင်းသတင်းစကားပေးပို့လိုတာဖြစ်ပြီးတော့ဒီပလတ်စတစ်ဘူးတွေကိုပြန်လည်အသုံးပြုဖို့စက်ရုံတစ်ခုကိုပေးပို့သွားဖို့ဖြစ်ပြီးဘူးဖုံးတွေကိုလည်းအစိုးရမဟုတ်တဲ့ပရိုက်တာအဖွဲ့တစ်ခုကိုလှူဒန်းသွားမှာဖြစ်ပါတယ်ရှင်။
ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုမက်ခင်ဖြူထွေးနဲ့ကိုငင်းချန်တို့ကတင်ဆက်ခဲ့တာပါရှင်။တနင်္လာနေ့နဲ့နက်ခင်းအတွက်သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတင်ဆက်မှာပ
ါ။ဆန္ဒပြပွဲမလုပ်ကြဖို့အစိုးရကတားမြစ်နေတဲ့ကြားကပဲအငင်းပွားပွဲအိန္ဒိယနိုင်ငံရဲ့နိုင်ငံသားဥပဒေအစ်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေတင်းတင်းကျပ်ကျပ်ကဆက်လက်ပြုလုပ်ခဲ့ကြပါတယ်။သူတို့ကိုစန့်ကျင်တဲ့ဥပဒေလို့မွတ်စလင်တွေကရှုမြင်နေတဲ့အဲ့ဒီနိုင်ငံသားဖြစ်ခွင့်ရှိရေးဆိုင်ရာဥပဒေမူကြမ်းကိုအိန္ဒိယလွှတ်တော်ကအတည်ပြုပေးခဲ့ပြီးတဲ့နောက်ပိုင်းသတင်းနှစ်ပတ်ကြာပြုလုပ်ခဲ့တဲ့အကြမ်းဖက်ဆန္ဒပြပွဲတွေအတွင်းအနည်းဆုံးလူ23ဦးသေဆုံးခဲ့ပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံကဝန်ရောက်လာသူလူနည်းစုတွေကိုနိုင်ငံသားဖြစ်ခွင့်ပြုရေးကိစ္စမှာဘာသာရေးအရခွဲခြားမှုတွေရှိနေတယ်ဆိုတဲ့အစိုးရဥပဒေအစ်ကိုစန့်ကျင်ကန့်ကွက်တဲ့သူတွေထဲမှာအမျိုးသမီးတွေလည်းတက်ကြကြပါဝင်နေကြတာဖြစ်ပါတယ်ဒီဇင်ဘာ26ရက်နေ့မှာကြာရောက်မဲ့ကင်မျိုးသားနှစ်တစ်ခုနှစ်အခါသမယအဖြစ် KNU ကင်မျိုးသားအစည်းအရုံးကကြေညာချက်ထုတ်ပြန်လာမှာကင်မျိုးသားအစည်းအရုံး KNU ပါဝင်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတချို့ဟာလက်နက်ကိုင်တိုက်ပွဲဝင်နေတဲ့နေလန်ကိုရပ်ဆန်းပြီးအပြစ်ခတ်ရဆဲရေးအတွက်အစိုးရနဲ့နိုင်ငံရေးနေလန်အရဆွေးနွေးလျက်ရှိကြောင်းဒါပေမဲ့အပြစ်ခတ်ရဆဲရေးခြင်းဟာညီညာရေးကိုဧကန်အမှန်ရရှိခြင်းမဟုတ်ကြောင်းစစ်မှန်တဲ့ညီညာရေးရရှိအတွက်ကင်မျိုးသားလူကြီးပြင်ပြည်ထောင်စုအတွင်းနေထိုင်လျက်ရှိတဲ့တိုင်းသားလူမျိုးတိုင်းကိုလေးစားအတိအမှတ်ပြုပြီးလွတ်လပ်မှုဒဏ်တူမှုအပြင်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိရေးကိုရရှိတဲ့အချိန်မှသာဖြစ်ပေါ်မယ်လို့ဖော်ပြထားပါတယ်။ကရင်မျိုးသားနှစ်တကူနေဟာကရင်လူမျိုးတွေရဲ့ယဉ်ကျေးမှုဒလစ်ထုံတမ်းအစဉ်လာနဲ့အညီနှစ်ပေါင်းရာနဲ့ချီပြုလုပ်ခဲ့တာမှာပြုလုပ်ခဲ့တာဖြစ်ကြောင်းဒီဇင်ဘာ26ရက်နေ့မှာကြာရောက်တဲ့2959နှစ်မြောက်ကရင်မျိုးသားနှစ်တကူနေဖြစ် KNU ကရင်မျိုးသားစီရင်ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုဒုစီဖိုးကပြုပို့တဲ့သဝန်လာရမှာဖော်ပြထားပါတယ်ခင်ဗျာ
။ကျေးဇူးပါရှင်။သတင်းအချင်းချုပ်ကိုကိုစော်ဝင်းလိုင်းကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့Jimmy Cooks ပါရှင်တနင်္လာနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်ရွားကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မအင်ဂျင်နိုင်ပ
ါ
This program has come to you from the Voice of America, Washington.